to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ရဲ့2022ခုနှစ်မေလ29ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ2540 58လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါမြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲဆိုင်ရာအကြေညာချက်အတွက်တရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့ကြပါတယ်တက်ဆက်စ်မူလာရန်ကြောင့်ပြစ်ခတ်မှုမှာတည်ဆွမ်းအသူတွေအတွက်အောက်မေ့ပွဲကျင်းပကြပါတယ်ယူကရိန်းအရှေ့ပိုင်းဒုံးဆက်ကအချက်ချမြို့တစ်မြို့ကိုရုရှားကသိမ်းပိုက်လိုက်နိုင်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေတဲ့
ကျေးဇူးပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေနားချင်ပြီးမှာတော့မတင်ကားသူမူရင်ပေါင်ခိုးသမားကိုအုပ်ကိုထိုင်းနေချဆောင်တက်ကအသေးဖန်းစီမိတဲ့အကြောင်းသတင်းပြပို့ချက်ကိုနားဆင်ကြရပါမယ်ဒီနောက်မှာနားဆင်ကြရမယ်ဒုအတန်ပတ်စင်ကဏ္ဍမှာတော့
ကျွန်တော်တို့ဒီကနေ့ဆိုက်ထုတ်ရတဲ့အင်အားလေးတစ်ဖက်နဲ့မဆိုင်နိုင်တော့ဘူး။လာစားကြားစားရှင်းရတယ်ကျွန်တော်တကယ်လို့ရက်ပြည့်ချင်းနောက်ဆုံးဒီရိုင်းရိုင်းကိစ္စလေးဖြစ်တယ်ပုတ်ခတ်ခဲလာအောင်ဗျာ။
ဒါတော့အဖက်ဆင်တို့အတန်အစီအစဉ်မှာနားဆင်ကြရပါမယ်ရှင်။ဒါဒီမိုကရေစီနဲ့အာဏာရှင်စနစ်တိုက်ပွဲအကြောင်းတင်ပြထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာတစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်။အခုရည်စုံတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ဥခင်မောင်စုမင်းတို့ပြောပြပေးကြပါအောင်ရှင
်။ Texas ပြည်နယ် Uvalde မြို့မူလရန်ကျောင်းမှာတိုက်ခတ်မှုအတွက်တေဆုံးသူ20ယောက်ကိုဒါရီနဲ့ချီတဲ့လူတွေစုဝေးပြီးတော့ဆန်နေနေကအောက်မေ့ဆူတောင်းတဲ့အခမ်းအနားတစ်ခုကျင်းပခဲ့ကြပါတယ်။တေဆုံးခဲ့တဲ့ဇရုထထန်းကကလင်းငယ်19ဦးနဲ့ဆရာမ2ဦးဖြစ်တဲ့အိုင်မာဂါစီယာနဲ့အီဗယ်မယ်ရလစ်တို့ကိုရည်စုပြီးတော့လောကတိုင်21တိုင်ကိုမြို့အုပ်ချုပ်ရေးယုံရှင်တင်ကရေပန်းအုပ်ခုံတစ်ပိုက်မှာချထားခဲ့ကြတာပါ။ကလင်းငယ်တွေနှစ်သက်တဲ့တရိတ်ဆန်ရုပ်ကလေးတွေပန်းကလေးတွေနဲ့တူသူတို့ကိုချစ်မြတ်နိုးချောင်းတရိယာချောင်းရေးသားတဲ့စာတွေဖျောင်းနိုင်မီးတွေထွန်းညှိပေးပြီးတင်းဥဆန်ဟမ်ဘတ်တို့ရိုနာဘတ်တို့ဥဆောင်တွေဝတ်ပြုဆူတောင်းခဲ့ကြတာဖြစ်ပါတယ်။ရော့မူရာရန်ကျောင်းတဲကိုအသက်18နှစ်အရွယ်တနတ်သမားဆာဗက်တိုရမ်မို့စ်အင်ကာနေကအတားအဆီးမရှိဝင်ရောက်ပြီးလူပေါင်း20ယောက်ပြစ်တက်ခဲ့တာနဲ့ပတ်သက်ပြီးစနေနေ့မှာပဲလက်ဆက်လက်ဆောင်ဆန်းနေစေပါ။သူဟာရဲတွေပြစ်ခတ်ဖမ်းဆီးတာမခံရခင်ကျောင်းဝင်တဲ့မိနစ်40ကနေတနားရီလောက်ရှိနေတာဖြစ်ပါတယ်။အသက်မသေးလွတ်မြောက်လာတဲ့အသက်10နှစ်အရွယ်ကျောင်းသားလေးကတူကတော့တနတ်သမားစာသင်ခန်းနဲ့ရုပ်တရက်ဝင်လာပြီးအားလုံးသိရမှာဖြစ်ကြောင်းပြောပြီးစပစ်ခဲ့တာလို့ပြောပါတယ်။နောက်စာသင်ခန်းတစ်ခုမှာတော့ဆရာမသူကအခန်းတကာမီးပိတ်ပြီးကျောင်းသားတွေကိုတိတ်တိတ်နေခိုင်းတဲ့အတွက်ကလေးတွေအသက်ချမ်းသာရာရခဲ့ပါတယ်။တချို့ကျောင်းသားတွေကတော့911အရေးပေါ်အကူအညီပေးဌာနဆက်တယ်ပြီးအကူအညီရဖို့အတွက်ပန်ကြားခဲ့ကြတာလည်းဖြစ်ပါတယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းဒုံညက်ဒေသရဲ့အဓိကယထာလမ်းဆုံးဖြစ်တဲ့လီမင်းမြို့ကိုသိမ်းပိုက်လိုက်ကြောင်းရုရှားစစ်တပ်ကကြေညာလိုက်ပါတယ်
။ Результате совместных действий подразделений Народной милиции Донецкой Народной Республики
ဒုံညက်ပြည်သူစစ်တွေနဲ့ရုရှားတပ်ဖွဲ့တွေပူးပေါင်းပြီးလီမင်းမြို့ကိုတစ်ခုလုံးယူကရိန်းအမျိုးသားရေးဝါဒီတွေရဲ့လက်အောက်ကနေလွတ်မြောက်အောင်ကယ်တင်နိုင်လိုက်ပါပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကပြောဆိုလိုက်ပါတယ်။လီမင်းမြို့ကိုသိမ်းပိုက်လိုက်တဲ့အတွက်ဒွန်ဘက်စ်ဒေသမှာရုရှားရဲ့ထိုးစစ်တွေနောက်ဆင့်တက်လာနိုင်တော့မှာဖြစ်ပါတယ်။ရုရှားလက်အောက်ကျောက်သွားတဲ့မြို့ဟာယူကရိန်းတပ်တွေထိန်းချုပ်ထားတဲ့ဒွန်ဘက်စ်ဒေသကအကြီးဆုံးမြို့ဖြစ်တဲ့စီဗီယာရိုဒွန်ညက်မြို့ရဲ့အနောက်ဘက်ကီလိုမီတာ40ပဲဝေးပါတော့တယ်။အခုခါမှာအဲ့ဒီမြို့ကိုရုရှားတပ်တွေကအပြင်းထန်ထိုးစစ်ဆင်နေပါတယ်။လူဟန်ဒေသရဲ့အုပ်ချုပ်ရေးမှူးကတော့ရုရှားတပ်တွေဟာအဲ့ဒီမြို့ထဲကိုတောင်ဝင်လာပြီလို့ပြောပါတယ်။ရုရှားတပ်ဖွဲ့တွေဒီဒေသကိုသိမ်းပိုက်နိုင်မယ်ဆိုရင်ရုရှားအတွက်နိုင်ငံရေးအရာထူးခြားတဲ့အောင်မြင်မှုတရားဖြစ်လာနိုင်တယ်လို့ကျူးကျော်စစ်နဲ့ပတ်သက်လို့ရုရှားလူထုကိုအကြောင်းပြစရာရာသွားနိုင်တယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။အရှေ့ပိုင်းဒွန်ဘတ်ဒေသဟာယူကရိန်းနိုင်ငံရဲ့စစ်မှုလုပ်ငန်းအချက်အချာဒေသဖြစ်ပြီးရုရှားဟာယူကရိန်းမှာလူမျိုးသုံးတပ်ဖြတ်နေတယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ခင်ဗျာ။
ယူကရိန်းမှာကျူးကျော်စစ်ဆင်နွှဲနေချိန်မှာပဲရုရှားစစ်တပ်အနေနဲ့ဘလောက်အကောင်အဝေးထိပစ်ခတ်နိုင်လဲဆိုတာကိုပြသတဲ့အတန်ထက်မြန်တဲ့မစ္စိုင်းဒုံးလက်နဲ့တဲ့ဇာဂွန်ကိုရုရှားရေတပ်ကစနေနေ့မှာထပ်မံဆန်းတက်လိုက်ပါတယ်။ပင်လယ်ပြင်မြောက်ပိုင်းရေတပ်တင်မောအုပ်စုကရေတပ်ဗိုလ်ချုပ်ကြီး Goshkov ကဇာဂွန် Cruise Missile ကို မမ်ရန်ပင်လယ်ကနေပြီးတော့ပင်လယ်ဖြူရဲရေမိုင်940လောက်ကွာမှရှိတဲ့လေ့ကျင့်ပြင်မှတ်ကိုအောင်အောင်မြင်မြင်နဲ့ပြစ်ခတ်နိုင်ခဲ့ပါတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဇာဂွန်မစ်ဆိုင်းတုံးကိုဒီနှစ်ကုန်လမှာစတင်တုံးဆက်ဖို့အတွက်ရည်မှန်းထားတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယပူတင်ကတော့ဇာဂွန်ဟာအတန်းထက်ကိုးစားမြန်တယ်လို့အကွာအဝေးအဖြစ်တော့မိုင်600ကျော်အထိရောက်နိုင်ကြောင်းနဲ့ဒီလိုလက်နက်မျိုးတက်ဆင်လိုက်ရင်ရုရှားစစ်တပ်ရဲ့စွန့်ရင်တိတိတသာတိုးတက်လာမယ်လို့ပြောပါတယ်။ရုရှားထုတ်တဲ့အတန်းထက်မြန်တဲ့မစိုင်းတုံးအများပိုက်ကြားထဲမှာပေါ်ဝင်တဲ့ဒီဇာဂွန်ကိုရုရှားတင်မော်တွေစစ်ရေးရင်တွေနဲ့ရင်ခုတင်မော်တွေမှာတက်ဆင်ဖို့အတွက်ရည်ရွယ်ထားတယ်လို့ရန်သူတင်မော်တွေနဲ့မြေပြင်ပြစ်မှတ်တွေကိုပြစ်ခတ်ရမှာလဲတုံနိုင်တာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံတောင်မိုင်းကခရီးရန်ဘုရားကျောင်းတစ်ခုမှာစနေနေ့ကအလူတန်းအခမ်းအနားတွေလူတွေတိုးဝေနေမိရာက32ဦးသေဆုံးက9ဦးဒဏ်ရာရှိကုန်ပါတယ်။သေဆုံးသူတွေထဲမှာကိုဝင်ဆောင်အမျိုးသမီးတဦးနဲ့ကလေးအတော်များများပါဝင်တာကိုလည်းတွေးရှိရတယ်လို့မျက်မြင်တွေးရှိသူတဦးကိုကိုကာဘီ AB သတင်းမှာဖော်ပြထားပါတယ်။ River State ဒေသက Kings Assembly Pentecostal ခရစ်ယာန်ဘုရားကျောင်းကနှစ်စဉ်ပြုလုပ်တဲ့အခမဲ့ရောင်းချတဲ့အစီအစဉ်မှာမတော်တဆဖြစ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အာဖရိကတိုက်မှာစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံမှာစည်ရသားတန်း80ကျော်ရှိကြောင်းအစိုးရရဲ့ဂိမ်းကဏ္ဍတွေကဖော်ပြထားပြီးအခုလိုဖြစ်ပျက်တူလဲမကြာခဏကြုံရလေရှိတယ်မနေ့9နာရီမှာစတင်မဲ့အစီအစဉ်အတွက်ဒါဇင်နဲ့ချီတဲ့လူတွေမနေ့9နာရီလောက်ကလေးကနေရာရဖို့စောင့်ဆိုင်းနေကြပြီးတောက်ခတ်တဲ့ဂိတ်ကရုတ်တရက်ပွင့်သွားရာကလူအုပ်ကြီးတက်နေမိကြတာလို့လဲရဲတပ်ဖွဲ့ကပြောပါတယ်တက်နေမိရာကတေဆုံးသူတွေကိုတော့အရေးပေါ်ဝန်ထမ်းတွေကရင်ခွဲရုံကိုပို့ဖေးကြပြီးအခင်းဖြစ်တဲ့နေရာအနီးကိုလုံခြုံရေးတွေအတားအဆီးချထားတယ်လို့လည်းဒေသခံအရေးပေါ်စီမံခွဲဌာနကပြောဆိုပါတယ်ခင်ဗျာ
ဗျူအီအမေရိကန်တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 1273ညလိုင်းဒိုမီတာ40 kHz 0413ညဆိုင်ဒိုမီတာ58 kHz 5805နဲ့ဆိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်ထုတ်ပြန်ဖို့အတွက်စီစဉ်ခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုကြောင့်အထမမြောက်ခဲ့ဘူးလို့တန်တမန်အတိုင်းဝန်းကိုကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတဲ့စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းကျုံနေရတဲ့နိုင်ငံရေးတက်တနာတွေလက်နက်ကင်ပဋိပက္ခတွေနဲ့လူသားဆန္ဒမှုအကျက်တဲတွေဖြစ်ရှင်းနိုင်မှုရည်ရွယ်ပြီးဗြိတိန်ကဥဆောင်ပြုစုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းတွေကအတုံးနှုံးတွေကိုတရုတ်နဲ့ရုရှားကကန့်ကွက်ခဲ့ရတာကစင်ညာချက်ထုတ်မဲ့အစီအစဉ်ပြက်ခဲ့ရတယ်လို့ပြောပါတယ်။စင်ညာချက်မူကြမ်းမှာမြန်မာရေးငြိမ်းချမ်းစွာဖြစ်ရှင်းဖို့ကြိုးပမ်းရမှာအာဆီယံအသင်းရဲ့အခမ်းအနားကိုအလေးထားကြောင်းနဲ့မြန်မာပြည်သူတွေအကျိုးအတွက်တက်ဆိုင်သူအားလုံးနဲ့ဆွေးနွေးနိုင်အောင်ကြိုးပမ်းဖို့ထပ်မံတိုက်တွန်းထားတာပါ။မြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ချမှတ်ထားတာတစ်နှစ်ကျော်တဲ့အထိတိုးတက်မှုမမေ့ရမရှိတဲ့အတွက်ပြည်ဝအကောင့်ထဲပေါ်နိုင်မဲ့အစီအစဉ်ချမှတ်ဖို့တိုက်တွန်းထားတဲ့ပုံမှာတရုတ်နဲ့ရုရှားတို့ကန့်ကွက်ခဲ့ကြတယ်လို့လည်းစင်ညာချက်မူကြမ်းတဲ့တန်တမာအတိုင်းဝန်းကိုကိုးကားပြီး AP နဲ့ AFP သတင်းတွေမှာဖော်ပြပါတယ်။အာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲမဖော်ဖြစ်နိုင်တာဟာအပါအဝင်တုတ်တက်မှုတွေအကန့်အသတ်နဲ့သာရှိနေတယ်ဆိုပြီးမူကြမ်းမှာဖော်ပြထားတာကိုတရုတ်နိုင်ငံကတုတ်တက်မှုတွေနှေးကွေးနေတယ်လို့ပြင်ဆင်မှုပြောဆိုရတာကနေမူကြမ်းပြုစုတဲ့ဗြိတိန်နဲ့သဘောထားကွဲခဲ့ကြတာလို့လည်းတန်တမန်အတိုင်းဝန်းကိုကိုးကားပြီးသတင်းတွေမှာဖော်ပြတာပါ။လုံခြုံရေးကောင်စီဖွဲ့ဝင်တွေကြီးညာချက်ထုတ်ဖို့မဆွေးနွေးခင်တောက်ကြအစောပိုင်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်နိုလင်းဟေဇန်နဲ့အာဆီယံမြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆန်ကွန်တို့ဟာလည်းလုံခြုံရေးကောင်စီတည်ထောင်ဆွေးနွေးပွဲမှာမြန်မာအခြေအနေနဲ့ပတ်သက်လို့တင်ပြခဲ့ကြတာဖြစ်ပါတယ်
။တရုတ်နိုင်ငံရဲ့အကြမ်းဖက်တိုက်ဖျက်မှုမူဝါဒတွေကိုနိုင်ငံတကာလူ့အခွင့်အရေးစံချိန်စံကျွန်းနေနဲ့ကိုင်းညီအောင်ပြန်လည်သုံးသပ်ဖို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှဲဘက်ချလက်ကတရုတ်အစိုးရကိုတိုက်တွန်းလိုက်ပါတယ်။လူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့အနောက်နိုင်ငံတွေကဝေဖန်နေတဲ့ကြားမှာပဲတွားရောက်ခဲ့တဲ့6ရက်ကြာတရုတ်ခီးစဉ်နဲ့ပတ်သက်လို့လဲသူကကာကွယ်ပြောဆိုပါတယ
် This visit was not an investigation. Official visit by a high commissioner.
အခုခီးစဉ်ဟာစုံစမ်းစစ်ဆေးဖို့မဟုတ်ပါဘူးလို့ခီးစဉ်အဆုံးသတ်ဖြစ်စနေနေ့ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာမဟာမင်းကြီးပြောဆိုသွားတာပါအခုခီးစဉ်ဟာတရုတ်အစိုးရရဲ့လူ့အခွင့်အရေးဆိုင်ရာမူဝါဒကိုစုံစမ်းစစ်ဆေးဖို့မဟုတ်ပေမဲ့ထိတွေ့ဆက်ဆံဖို့အခွင့်အလမ်းဖြစ်ကြောင်းလည်းပြောပါတယ် လူ့ကိုယ်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတဦးရဲ့၁၉နှစ်အတွင်းပထမဆုံးခီးစဉ်အဖြစ်ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့တဲ့ခီးစဉ်မှာတရုတ်နိုင်ငံတောင်ပိုင်းဇောင်ကူးမြို့ကိုတွားရောက်ခဲ့ပြီးအဲ့ဒီကနေလူ့ကိုယ်ရေးချိုးပေါက်ခံရတယ်လို့စွပ်စွဲနေတဲ့ဝီဂါမွတ်စလင်တွေအများစုနေထိုင်ရာရှင်ဂျန်ဒေသကိုတွားရောက်ခဲ့ပါတယ်။စနေနေ့သတင်းစာရှင်းလင်းပွဲမှာတော့ဝီဂါတွေနဲ့တခြားလူနည်းစုမွတ်စလင်တွေရဲ့အခွင့်အရေးတွေကိုထိခိုက်စေမဲ့အကြမ်းဖက်မှုတိုက်ဖြစ်ရေးမူဝါဒတွေပေါ်စိုးရိမ်တယ်လို့ပြောပါတယ်။တရုတ်အစိုးရကတော့ရှင်ဂျန်ဒေသမှာလူ့ကိုယ်ရေးချိုးပေါက်မှုတွေရှိတယ်ဆိုတာကိုညင်းဆိုခဲ့ပါတယ်။
တိရိနိုင်ငံမှာဆိုးဝါးလာနေတဲ့စီးပွားရေးအခြေအနေတွေကိုမကန့်တွဲနိုင်တဲ့သမ္မတဂိုတာဘာယာရာဇာပတ်စကာနှုတ်ထွက်ပေးဖို့အတွက်တောင်းဆိုဆန္ဒပြသူတွေစနေနေ့ကသမ္မတယုံနာကပ်ဖို့ကြိုးစားလာတော့ကိုရဲကမြေယိုဘုံတွေမိတပ်ပိုက်တွေနဲ့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကသမ္မတယုံပြင်မှာစခန်းချနေတာဖြစ်ပြီးသူတို့ဆန္ဒပြတာရစ်ပေါင်း90ပြည့်အထိတ်မှစုဝေးပွဲကိုရဲကဖြိုခွဲတယ်လို့ကနူးမှာ3လောက်ဖမ်းဆီးပေမဲ့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။တိရိနိုင်ငံဟာဒီဝါလီခံရလူနေအခြေအနေဆိုင်ခဲ့တယ်လို့ကုန်စည်တင်သွင်းဖို့နိုင်ငံခြားငွေလိုအပ်ချက်ကြီးမားနေတာဖြစ်ပြီးတော့စီးပွားရေးပြဿနာပေါ်လာတာအုတ်ထုတ်နေတဲ့ရာဂျာပတ်စကာမိသားစုရဲ့အကြမ်းလိုက်စားမှုနဲ့စီမံခန့်ခွဲမှုညံ့ဖျင်းလာကြောင်းဆွဆွဲပြီးနိုင်ငံတော်ဟောင်းမှာဆန္ဒပြနေကြတာဖြစ်ပါတယ်။ရာဂျာပတ်စကာမိသားစုကိုထောက်ခံသူတွေကငင်းရဆဆန္ဒပြသူတွေကိုတိုက်ခိုက်ခဲ့တယ်မေလ9ရက်ကစပြီးနိုင်ငံတော်အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားခဲ့တာဖြစ်ပါတယ်။
ဒီသတင်းပတ်မှာကြောက်တဲ့အမေရိကန်ကကြာဆုံးစစ်သည်အောင်းမေ့ပွဲနေ့မမ်မိုရီယယ်ဒေးအလယ်ရနေ့နွေရာသီမှာခီးခွက်ကြတဲ့သူတွေလေရင်ကားတွေဈေးတက်တာအပြင်ခီးစဉ်တွေဖျက်သိမ်းတာလည်းပါကြုံတွေ့ရပါတယ်။လေကြောင်းခီးစဉ်တွေကိုစောင့်ကြည့်ဖော်ပြတဲ့ Flight Aware Website ရဲ့စနေနေ့ကဖော်ပြချက်အရအမေရိကန်အရှိတ်အချမ်းဒေသဆန်တော်ဂျိန်နေ့လယ်2နာရီအထိလေရင်ခီးစဉ်ပေါင်း1,100ကျော်ကိုဖျက်သိမ်းလိုက်ပါတယ်။တောက်ကြနေကလည်းလေရင်ခီးစဉ်ပေါင်း2,300ကျော်ဖျက်သိမ်းခဲ့ရပါတယ်။အထည်နာဆုံးဖြစ်တဲ့ Delta လေကြောင်းလိုင်းကတော့စနေနေ့မှာခီးစဉ်အလုံးရဲ့900ခန့်လုံးရှိတဲ့ခီးစဉ်ပေါင်း240ကျော်ကိုဖျက်သိမ်းခဲ့ရပါတယ်။ Delta လေကြောင်းလိုင်းရဲ့လုပ်ငန်းအများစုရှိရာရုံးချုပ်ဖြစ်တဲ့ Georgia ပြည်နယ် Atlanta က Half Speed Jetson လေစိတ်မှာလည်းခီးစဉ်နှောင့်နှေးကြံ့ကြံ့မှုတွေအကြီးအကျယ်ကြုံတွေ့ခဲ့ရပါတယ်ခင်ဗျာ
။ထိတ်တဲရောက်တဲ့နေ့ကိုဒေါက်ခင်မြို့သက်နဲ့ဥက္ကမောင်ဆုမင်းတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းပေးပို့ချက်တွေနဲ့အဖက်ဆင်ကဏ္ဍတွေကိုနှားဆင်ကြရမှာဖြစ်ပါတယ်။ချင်းဟိုင်ပြည်နယ်မေဖာလွန်ဒေသမူဆယ်ကြီးရွာအုပ်စုအနီးထိုင်းနေချဆောင်တပ်အမှတ်3တပ်ဖွဲ့ဝင်တွေကကင်းလယ်နေချိန်မှာမူရစီဝါတဲဆောင်တဲ့အုပ်စုနဲ့ထိတ်တိုက်ပစ်ခတ်မှုဖြစ်ခဲ့ပြီးမူရမောင်ခိုသမား5ဦးသေဆုံးပါတယ်။ဒီရက်ပိုင်းမှာပဲချင်းပိုင်ပြည်နယ်ထဲမှာကလတ်တံပိုးဘန်းငွေတန်း2,000ကျော်တံပိုးရှိတဲ့စိတ်ကြွစီပြား17တန်းကျော်ဖမ်းမိတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းပိုင်ပြည်နယ်မေဖားလွန်ခရိုင်မူဆယ်ကျေးရွာနီးမြန်မာနယ်စပ်နဲ့မီတာ100လောက်သာအကွာမှာထိုင်းနယ်ခြားကောင်တပ်နဲ့မူရမကူသမားတွေဟာမေလ29ရက်နေ့ကနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။မေလ29ရက်နေ့ညသကောင်ရံအချိန်မှာထိုင်းနယ်ခြားကောင်တပ်အမှတ်3တပ်ဖွဲ့ဝင်တွေဟာကင်းလဲ့နေချိန်စိတ်ကြွစေကြတွေတည်ဆောင်ပြီးထိုင်းနိုင်ငံထဲကိုဝင်လာတဲ့မူရမကူသမားတွေနဲ့ထိတ်တဲ့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာပါ။10မိနစ်ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်တစ်နေ့မနက်ဖြစ်တဲ့မေလ28ရက်နေ့မှာတော့ထိုင်းစစ်တပ်ကနေမြေရှင်းလင်းခဲ့ရမှာမူရမဟိုသမား5ဦးသေဆုံးခဲ့ပြီးစိတ်ကြွစေပြားတပ်သား5သိန်းကျော်ဖမ်းမိခဲ့ပါတယ်။ချင်းရိုင်ပြည်နယ်အမှတ်5ဒေသကရဲချုပ်ပြည်ရထဝီချိုင်းကတော့မူရမဟိုသမားတွေဟာထိုင်းနိုင်ငံထဲကိုပုံစံမျိုးစုံသုံးပြီးမူရစည်းဝါးတွေတင်သွင်းလာတဲ့အကြောင်းအခုလိုပြောသွားပါတယ်။
မာတန်တန်ကပ္ပတ်နေကဖလော့တ်နေကပ္ပတ်ဆန်ရီယာ
မူရမဟိုသမားတွေဟာပုံစံမျိုးမျိုးနဲ့ထိုင်းနိုင်ငံထဲကိုမူရစည်းဝါးတွေကိုတည်ဆောင်လာကြပါတယ်။ကားတွေနဲ့တည်ဆောင်တာ၊ရေလန်းတွေကနေတည်ဆောင်တာ၊သဘာဝတောလန်းတွေကနေမူရစည်းဝါးတွေကိုတည်ဆောင်လာနေတာပါ။အခုရက်ပိုင်းအတွင်းမှာပဲချင်းရိုင်ပြည်နယ်ထဲမှာစိတ်ကြွစည်းပြား17တန်းကျော်ဖမ်းမိခဲ့ပါတယ်။တနိုင်ငံလုံးအနှံ့မှာတော့6လအတွင်းမှာစိတ်ကြွစည်းပြားပေါင်း126တန်းဖမ်းမိခဲ့တယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်။ထိုင်းအနာပိုင်းတွေဟာပြီးခဲ့တဲ့ဧပြီလအတွင်းထိုင်းမြောက်ပိုင်းရွှေတရီကန်ဒေသကနေဝင်ရောက်လာတဲ့စိတ်ကြွစီးပြား15တန်းကျော်ကိုလည်းဖမ်းဆီးမိခဲ့ပါတယ်။ဧပြီလထဲမှာပဲထိုင်းမြန်မာနယ်စပ်မေဖားလွန်ဒေသမှာမူရမောက်ခိုခိုင်းနေတဲ့နယ်ကြောင်းတောင်တက်ပြီး3ချိန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဧပြီလ30ရက်နေ့တုန်းကတော့ မူရမကိုသမားတွေနဲ့နေကြောင်တက်တို့ပြစ်ခတ်မှုဖြစ်ခဲ့ပြီးမူရမကိုသမား၈ဦးကိုအသေးဖမ်းဆီးမိခဲ့ပါတယ်။အခုတကြိမ်မေလအကုန်မှာလည်းမူရမကိုသမားအများအပြားကိုအသေးပြစ်ခတ်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်ရှင်။သောရရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒါပြင်ကျမတို့ရဲ့ website ဆံမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်တဲ့အချိန်နဲ့တပြင်းညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့အချက်လက်အခြေခံပြီးမှားမှန်အတည်ပြုပေးတဲ့ VOA ရဲ့ polygraph ရုပ်ပုံပြရုပ်သံကိုရှုစားကြရအောင်ပ
ါ။မေ၁၉ရက်နေ့က social media ဆံမျက်နှာဝေဖို့မှာတရုတ်မျိုးသားရေဒီယိုကဗီဒီယိုတစ်ခုတင်လိုက်ပါတယ်။သူရည်ထားတဲ့အထဲမှာအနောက်တိုင်းမီဒီယာတွေရုရှား-ယူကရိန်းပြည်ပခသတင်းတင်ပြမှုမှာဝါရဖြတ်သတင်းမှားတွေပါတယ်လို့ပြင်သစ်အီတလီ၊နယ်သာလန်နဲ့တခြားနိုင်ငံတွေကတီးခြားရက်တည်တဲ့သတင်းတောက်တွေကတလောကကုလသမဂ္ဂစီးပွားမှာဝေဖန်သွားတယ်လို့ဆိုပါတယ်။သူတို့ကဒီပြည်ပခအကြောင်းအမှန်တွေတင်ပြမိလို့အလုတ်ဖြုတ်ခံရတယ်လို့ဝေဖို့မှာပြောထားတာပါ။ဒါလူတွေအထင်မှားအောင်လုပ်လိုက်တာပါ။တကယ်တမ်းကျတော့တရားရသတင်းတောက်တွေဟာရုရှားဆွေးရဝါဒဖြန့်မှုတွေကိုတင်ပြလို့ရှိတာတာဝန်ခတွေအပြည့်ပါကုလသမဂ္ဂစီဝေးဆိုတာကလည်းရုရှားသူ့ချန်နယ်သူစီစဉ်တဲ့အလို့သဘောဆွေးနွေးမှုဖြစ်ပါတယ်ဒီမှာဖိတ်ကြားထားတဲ့သတင်းတောက်တွေကရုရှားရဲ့တပ်ပတ်မှုတွေကယူကရိန်းလုတာပါလို့သက်သက်အပြစ်တင်ပါတယ်မရီယူပေါ်ပြဆက်ရုံတွေကရဲသားတွေကိုယူကရိန်းကဖောက်ခွဲတာဖြစ်တယ်မျက်မြင်တွေပြောတဲ့ရုရှားကဒုံးကျည်နဲ့တိုက်ခိုက်တာမဟုတ်ဘူးဆိုတဲ့မူတာကိုသူတို့ကလိုက်ပြောကြပါတယ်ဒါဟာရုရှားလက်ချက်ဆိုတာ BBC ကသေချာအထောက်ထားနဲ့တွေ့ခဲ့ပေမယ့်ယူကရိန်းဟာရဲသားတွေကိုလူသားတိုင်းအဖြစ်သုံးတယ်လို့သူတို့ကအပိုင်းဆွဆွဲပါတယ်။ရုရှားကစစ်ရာဇဝတ်မှုကျူးလွန်နေဆိုရဲ့ဖြစ်ရပ်ထောင်ချီကိုနိုင်ငံတကာအတိုက်အဝန်းနဲ့ယူကရိန်းကစုံစမ်းနေပါပြီ။မေလ23ရက်နေ့မှာတော့ယူကရိန်းတရားရုံးကရုရှားစစ်သားတစ်ယောက်ကိုအသက်62နှစ်အရွယ်လက်နက်မဲ့ယူကရိန်းမျိုးသားအိုလက်ဇန်ဒါရှယ်လီပော့ဖ်ကိုပစ်တပ်မှုနဲ့ထောင်ဒဏ်သက်သက်ချမှတ်လိုက်ပါတယ်။
ဒီလိုမှားမှန်မသေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOE ရဲ့ Polygraph website မျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်အစီအစဉ်တွေကိုစတင်ထုတ်လွှင့်မှာဖြစ်ပါတယ်။မကြာခင်မှာတော့ဗတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ပြည်တွင်းလူခွင့်ရဲ့အခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအတန်အစီအစဉ်ကိုနားဆင်ကြပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေဟာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်ခဲ့တဲ့2021ခုနှစ်ကနေ2020ခုနှစ်အတွင်းစီးပွားရေးသမိုင်းတစ်လျှောက်မကြုံဘူးတဲ့ဒုတက်မှုတွေကိုတွေ့မြင်ခံစားခဲ့ကြရပါတယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်မှာတော့သူတို့ကြုံတွေ့နေရတဲ့ဝင်ကြီးပိုင်းအခက်အခဲတွေ၊ကုန်စည်နှုန်းကြီးမြင့်လာတာတွေနဲ့လုံခြုံရေးစိုးရိမ်ချက်တွေလိုစတဲ့အခက်အခဲတွေကြားမှာစီးပွားရေးရှင်သန်ရပ်တည်ဖို့စူးစမ်းရုန်းကန်နေကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဟာကိုဗစ်ကပ်ရောဂါပြင်စစ်အာဏာသိမ်းမှုနောက်ဆက်တွဲရက်ခတ်မှုတွေကြောင့်စီးပွားရေးကဏ္ဍအသီးသီးမှာအကျက်တဲတွေကိုရင်ဆိုင်နေရပါတယ်ကမ္ဘာပံကတော့မြန်မာစီးပွားရေးဟာအရင်ဗန္နာနှစ်အတွင်း18ရာခိုင်နှုန်းကျုံပြီးစီးပွားရေးကျဆင်းမယ်လို့ခန့်မှန်းထားခဲ့ပြီးနောက်မှာအခုဗန္နာနေ2022စက်တင်ဘာလထိခန့်မှန်းချက်မှာတော့စီးပွားရေးတိုးတက်မှု100ခန့်နှုန်းသာရှိမယ်လို့ပြောဆိုထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ကာလအတွင်းနိုင်ငံတော်မှာစီးပွားရေးနဲ့အထွေထွေအကျပ်အတည်းတွေဖြစ်ပေါ်လာပါတယ်။စီးပွားရေးလုပ်ငန်းတွေထိခိုက်ဆုံးရှုံးမှုရှိနေပြီးအဲ့ဒီထဲကအသေးစားအလက်စားလုပ်ငန်းငယ်တွေဟာရှင်သန်ရပ်တည်နိုင်မှုရုန်းကန်နေကြရပါတယ်။အဓိကကတော့လုပ်ငန်းလေပတ်ဖို့ငွေကြေးအခက်အခဲတွေကြုံလာရပြီးဒါတွေဟာပြည်ရင်းပတ်စနီယိုယွင်းလာတာကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကာအကွယ်မဲ့လာတဲ့အခြေအနေတွေကြောင်းလို့ဆိုနိုင်ပါတယ်။ကိုမင်းမင်းကကိုပိုင် brand နဲ့ဝှက်ထည်ချုပ်လုပ်တဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တဦးပါ graphic designer လုပ်ရင်းကိုပိုင် brand ကိုပိုင် design နဲ့မျိုးသားမျိုးသမီးဝတ် t-shirt တွေထုတ်လုပ်ဖို့စိတ်ကူးရခဲ့ပြီး2018မှာကိုပိုင်စီးပွားရေးစတင်ခဲ့ပါတယ်။ကိုပိုင် brand ပြင် company uniform တွေထုတ်တဲ့အထည်ချုပ်ကိုပါတွေ့ဖက်လုပ်ကန်ခဲ့တာပါ။သူ့လုပ်ငန်းငယ်လေးကကိုပိုင်ယောဂါကြောင့်စီးပွားရေးကျဆင်းမှုတွေကိုကြက်ကြက်ခံကျော်ပြတ်ခဲ့ပြီးမြေ2021စစ်အာဏာသိမ်းပြီးနောက်မှာတော့လုပ်ငန်းခဏရပ်ဆိုင်မှုသူဆုံးဖြတ်ခဲ့ရပါတယ်။
ဘာလို့ကျွန်တော်ရက်ဖို့စဉ်းစားလဲ။အများကြီးစဉ်းစားရတယ်ကျွန်တော်ရက်ရမယ်ဆိုရင်ဒီမှာကြောင့်ဒီမှာကျွန်တော်တို့မှရက်တည်နေရကြတယ်ကုမ္ပဏီနဲ့ဆက်သွယ်ပြီးတော့ရက်တည်နေရတယ်။ COVID ကလည်းဖြစ်တယ်ပြီးတော့ uniform တွေပွဲရလည်းကျွန်တော်တိတ်မချောရတော့ပြီးတော့အဲမှာမှဝန်ထမ်းတွေကလည်း work from home ဖြစ်ကုန်ကြတယ်။လူတွေကလည်းအကုန်ဖက်ဆန်နေချီတာကုန်ကြတယ်။ online အင်အားကနေတာလည်းကျွန်တော်ဒီကနေ site ထုတ်ရတဲ့အင်အားလည်းတဖြည်းဖြည်းမဆိုင်နိုင်တော့ဘူး။လာစားရှင်းရတယ်ကျွန်တော်တကယ်ဆိုရက်ဖြစ်ချင်းနောက်ဆုံးဒီနိုင်ငံရေးကိစ္စတွေဖြစ်တယ်ပိုခက်ခဲလာတာပေါ့ဗျာ။
သူကကိုပိုင်ဆက်ယုံတီတိုးချက်ချုပ်လုပ်ပြီးအဝတ်တွေကို export လုပ်နိုင်မှုရည်ရွယ်ထားတာပါ။ဆေးအာနာတိမ်မှုကြောင့်တနေ့နီးပါးလောက်ရနာထားခဲ့ရပြီးအခုလုပ်ငန်းပြန်စဖို့ကြိုးစားနေပေမဲ့လက်ရှိစီးပွားရေးအခြေအနေတွေကြောင့်အခက်တွေ့နေပြီးလုပ်ငန်းလည်ပတ်နိုင်ရုံအနေထားပဲရှိတဲ့အကြောင်းကိုမင်းမင်းကဆိုပါတယ်။စစ်တပ်အာဏာသိမ်းပြီးတနည်းကျော်ကာလအတွင်းနိုင်ငံရေးရှုပ်ထွေးမှုတွေနဲ့စီးပွားရေးလုကန်ရခက်ခဲလာတာတွေကြောင့်နိုင်ငံသားယဉ်ကျေးမြုံနယ်မှုတွေတိတိတသာကျဆင်းလာခဲ့ပြီးနိုင်ငံတကာကထင်ရှားတဲ့ယဉ်ကျေးမြုံနယ်မှုတွေလည်းပြန်ထွက်နေကြပါတယ်။စီဝိုင်းလုပ်ငန်းတွေအတွက်ဈေးကွက်ထဲငွေသားစီးဆင်းမှုအကျက်တဲမြန်မာကျပ်ငွေတက်မှုကျဆင်းလာတာတွေ73စီစီတွေနဲ့ကုန်စည်နှုန်းတွေကြီးလာတာနဲ့ပြည်တွင်းဖန်စနစ်ပေါ်တင်းကျပ်လာတာတွေကြောင့်လုပ်ငန်းဆက်လုပ်ကိုင်မှုစိန်ခေါ်မှုတွေဖြစ်လာပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကတော့မြန်မာငွေကြေးဖောင်းပွားမှုက2022အတွင်း800ကိုင်လုံးနဲ့2023မှာ 8.5 ကိုင်လုံးမြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်။တို့အတန်နဲ့စကားပြောခဲ့ရတဲ့စားတောက်ကုန် SME နေပယ်ကလူငယ်စီဝိုင်းလုပ်ငန်းရှင်တူဖြစ်တဲ့ကိုအောင်နိုင်ကတော့လက်ရှိစီးပွားရေးအခြေအနေကလှုပ်လှမြုပ်လေဆိုတဲ့အတိုင်းလုပ်ငန်းများများလေပတ်လေထိခိုက်ဆုံးရှုံးမှုပုံများလေလို့သူကပြောပါတယ်။ကိုအောင်နိုင်ကအညာဒေတာထွက်ကုန်ကျန်းတွေနဲ့တမိုးမြင့်စားတောက်ကုန်တစ်ခုထုတ်လုပ်နေတဲ့စုံတီထွင်လူငယ်တဦးပါ။သူထုတ်ကုန်တွေကိုပြည်ပတင်ပို့နိုင်မှုစူးစမ်းနေတဲ့ကာလမှာစီးပွားရေးအကျပ်တွေကြုံလာတာကြောင့်ဒါတွေအားလုံးရပ်တန့်နေတဲ့အခြေအနေပါ။အ
ာနာမသိငင်ကြီးကသူ့အနေနဲ့သူအစီအစဉ်ရေကိုဘယ်မှာဘယ်လောက်ပဲဖြစ်အယူဒီဆိုရတဲ့စိုင်းနေနေရှိရလေကျွန်တော်တို့ဒီအာဏာတော်သိရင်ဖြစ်တယ်ပေါ့ဗျာဒါအာဏာသိပြီးတော့တွေ့တာမရှိပေါ့လေအာဏာသိရင်ဒီကတော့ကျွန်တော်တို့ဒီ expo တွေပို့မယ်ဒီအိမ်ပေးမှုလုပ်ငန်းလေးရနေပြီးတော့ expo လုပ်ငန်းလေးအထိဒီပို့ဖို့အတွက်မျှော်လင့်ချက်တွေဖြစ်လာရတယ
်စီးပွားရေးအကျပ်တွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့စစ်ကောင်စီလက်ထက်စီးပွားရေးလုပ်ကန်ရတာအကာအကွယ်မဲ့နေတဲ့အကြောင်းသူကအခုလိုဆက်ပြောပါတယ်
အခုလေးကနေရတော့အနာသိန်းပြီးကာလာစီတွေအနေနဲ့ပို့ပြီးတော့ဆိုးလာပါလေ။ဘယ်လိုပြောရညာအကာအကွယ်မဲ့ပေါ့လေနော်။အခုဥမာလုပ်ငန်းနဲ့ပတ်သက်တာပဲဖြစ်ဖြစ်ဥပဒေတော်တော်နဲ့ပတ်သက်တာပဲဖြစ်ဖြစ်နောက်ပြီးတော့ကျွန်တော်တို့ပို့လိုက်တဲ့ကုန်စည်တွေကိုကုန်စည်ဥမာကျွန်တော်တို့ဒီကနေ့ပြည်စက်တဲ့ပို့ဖို့ဒီကနေ့ပြည်ကျွန်တော်တို့ဒီချားတင်နေရပို့ဖို့လည်းမသိခင်ရဲ့တင်မမျိုးကြုံရပါတယ်ဆိုတော့ဒါတွေကကျွန်တော်ရှိမှာဘယ်သူမှအကာအကွယ်မရှိဘူး။အကာအကွယ်မဲ့အခြေအနေပေါ့နော်။ဆိုတော့ဒီလိုစီတွေမျိုးမှာသာတော့တတော်ကြီးကိုကျွန်တော်တို့က risk ယူပြီးတော့ကိုယ့်ရဲ့ဝန်ထမ်းကြီးလည်းဒီလုပ်ငန်းကြီးတို့ကျိုးရဲ့စာပို့တွေတစ်ဖက်တစ်လက်တွေထိရနေမှာလေဒီ service team နဲ့ရဲဖြစ်တတ်နေရတာပေါ့နော်
။ကမ္ဘာပံကတော့မြန်မာစီးပွားရေးနဲ့မြန်မာပြည်သူတွေဟာလက်ရှိအာဏာသိမ်းမှုအကျိုးဆက်နဲ့ COVID ကပ်ရောဂါတို့ကြောင့်ပြင်းပြင်းထန်ထန်အဆန်းသတ်ခံနေရစေကာလလို့ဇန်နဝါရီလတုန်းကထုတ်ပြန်ခဲ့ပါတယ်။ဒါပြင်စီးပွားရေးပြန်လည်တည်ငြိမ်လာမဲ့လက္ခဏာတွေရှိနေပေမဲ့လည်းစီးပွားရေးဟာကိုဗစ်နဲ့အာဏာသိမ်းမှုမဖြစ်ခင်ရှိနေမဲ့စီးပွားရေးပမာဏထက်30ရာခိုင်နှုန်းပိုသေးငယ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။လာမယ့်စက်တင်ဘာလအထိစီးပွားရေးတိုးတက်မှုက100ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပေမဲ့ဒါကကိုဗစ်ရောဂါနိုင်ငံရေးပြည်ပခနိုင်ငံသားငွေလဲလှယ်နှုန်းတရက်စစ်မီနဲ့ digital နဲ့ internet ဝန်ဆောင်မှုတွေနှောင့်နှေးတက်တောက်မှုအပေါ်မူတည်နေသေးတယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေအများစုက SME လုပ်ငန်းတွေဖြစ်ပါတယ်။2017ကစပြီးအစိုးရအဆက်ဆက်ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ရမှာစီးပွားရေးဖွံ့ဖြိုးမှုတွေရေးပါတဲ့ SME ကဏ္ဍဖွံ့ဖြိုးဖို့ကြိုးပမ်းခဲ့တာတွေရှိပါတယ်။2012ကစပြီး SME လုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဗဟိုဌာနကိုဖွင့်လှစ်ပြီးအသေးစားအလက်စားလုပ်ငန်းတွေအတွက်ပံ့ပိုးရေးအစီအစဉ်တွေကိုစတင်ဆောင်ရွက်ခဲ့ပါတယ်။2015မှာအသေးစားအလက်စားလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီး SME လုပ်ငန်းတွေအတွက်အတားအဆီးအခက်အခဲတွေကိုယွံနှဲစေဖို့နဲ့ရှင်ပြိုင်နိုင်စွမ်းမြင့်မားလာစေဖို့ပံ့ပိုးဆောင်ရွက်ခဲ့ပါတယ်။SME လုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီကိုဖွဲ့စည်းပြီးနိုင်ငံတော်သမ္မတဟောင်းဦးဝင်းမြင့်ကဥက္ကဋ္ဌဖြစ်ပါဝင်ခဲ့တာပါ။အဲ့ဒီနောက်ပိုင်းကာလတွေမှာအသေးစားလက်စားလုပ်ငန်းတွေတိုးတက်မှုတိတိတသားများလာပြီးပို့ဆောင်ရေးလုပ်ငန်း၊နည်းပညာလုပ်ငန်းတွေနဲ့ကြီးသွားလုပ်ငန်းတွေအပြင်အခြားနယ်ပယ်ကလုပ်ငန်းအသေးစားတွေလည်းတိုးတက်လာခဲ့ပါတယ်။အဲ့ဒီကာလကအစိုးရနဲ့ပုဂ္ဂလိကအပေးကူညီမှုတွေကြောင့် SME လုပ်ငန်းနယ်ပယ်ဟာအလုံးလုံးရတာပျော်စရာဖြစ်တယ်လို့လူငယ်စုတီထွင်လုပ်ငန်းရှင်တွေကတို့အတန်ကိုပြောပါတယ်။ Asia Development Bank ရဲ့မြန်မာ SME လုပ်ငန်းတွေပေါ်စောင့်ကြည့်တဲ့2020စီးရင်မှာတော့2016မှာ SME လုပ်ငန်း6600ကျော်ရှိလာပြီး2016ရှေ့ပိုင်းကာလက SME လုပ်ငန်း4400ဝန်းကျင်သာရှိခဲ့တဲ့နှစ်တွင်နဲ့နှိုင်းယှဉ်မဲ့ဆိုရင်တော့2016က SME လုပ်ငန်းတိုးတက်မှုအများဆုံးဖြစ်ခဲ့တာဖြစ်ပါတယ်။ ADB Bank ရဲ့စီးရင်မှာတော့ SME လုပ်ငန်း8000ကျော်ရှိနေပြီးအစိုးရရဲ့ SME ဖွံ့ဖြိုးတိုးတက်ရေးဗဟိုဌာနမှမှတ်ပုံတင်ထားတဲ့စီးရင်မှာတော့4000ကျော်ရှိနေပါတယ်။ဒါပေမဲ့လက်ရှိ SME လုပ်ငန်းတွေအခြေအနေကတော့လုပ်ငန်း80ရာခိုင်နှုန်းလောက်ကရပ်တည်ဖို့အခက်အခဲရှိနေတဲ့အကြောင်းစီးပွားရေးကျွမ်းကျင်သူမန္တလေးနီးပညာကုမ္ပဏီက Managing Director ဦးစောနိုင်ကပြောပါတယ
်။စီးပွားရေးလုပ်ငန်းတွေလေးတွေနဲ့စကားပြောပြပါတယ်။သူတို့တွေအနေနဲ့ကလုပ်ငန်းကအခုမှစတာ။ဟိုတစ်ခါလေကြာရင်သူတို့ဆီမှာဟိုအရင်းအမြစ်ဆိုတာအများကြီးမရှိဘူး။အဲ့ဒီအရင်းအမြစ်ကလည်းတစ်ခါကြာရင်မဆိုင်ကန်းငါကတို့ raw material ဝယ်ထားတာတို့တခါကျစက်ပစ္စည်းဝယ်ထားတာတို့နဲ့ဟိုတကယ်လေပတ်ကြီးကစိတ်မများတော့ဘူးပေါ့နော်အဲ့တော့အဲ့ဒီအချိန်မှာလုပ်ငန်းတွေတော်တော်များများနှီးသွားကြတယ်နောက်တစ်ခါကျရပ်သွားကြတယ်အခါကျတော့သူတို့ဒီမှာထပ်ပြီးတော့လေပတ်ဖို့အတွက်ကိုတော်တော်ကိုခက်ခဲတဲ့အခြေအနေတွေတွေ့ရပါတယ်ပြောရရင်တော့လုပ်ငန်းတွေအဲ့ဒီမျိုးဆက်ရတော်များများပေါ့80ရာခိုင်နှုန်းကတော့အခုအချိန်မှာတော်တော်ကိုခက်ခက်ခဲခဲဖြစ်နေကြတာတွေ့ရတယ်
လက်ရှိကာလစီးပွားရေးလုပ်ကိုင်နေသူတွေကိုစာနာမိတယ်လို့မြမစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနက Driver Vicky Woman ကပြောပါတယ
်။ SME
ဒေသနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့အခုမှလုပ်ငန်းလက်ပတ်ကစားကုမ္ပဏီတွေအတွက်တော့ကျမတကယ်ကိုအဆင်မကောင်းဖြစ်မိပါတယ်။ဒါကတကယ်ကိုအခြေခံကြရတဲ့ကိစ္စရဲ့တစ်ခုဖြစ်ပြီးတော့တင်းအနေနဲ့အခုမှတီထောင်ကစားလုပ်ငန်းတစ်ခုကိုလေပတ်နေရတဲ့သူဆိုလို့ရှိရင်အခုစီးပွားရေးအခြေအနေကတော့လူတိုင်းအတွက်ရှင်တန်မှုအလွန်ကိုခက်ခဲနေရပါဗျ။
လုပ်ငန်းစုံတီထွင်လုပ်ငန်းရှင်ကိုအောင်နိုင်ကတော့ SME လုပ်ငန်းတွေဟာအစိုးရရဲ့အကာအကွယ်မဲ့နေချိန်မှာပဲနိုင်ငံအခြေအနေတွေကြောင့်ပုဂ္ဂလိကနဲ့နိုင်ငံတကာကအားပေးကူညီတဲ့အဖွဲ့အစည်းတွေညွှန်နေလာတာကသူတို့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ဆိုပါတယ်
။ကျွန်တော်တို့ဒီ SME လုပ်ငန်းတွေအတွက်အခုလိုမျိုးကြီးတွင်းကအကာအကွယ်မဲ့နေတဲ့အချိန်မှာကျွန်တော်တို့အတွက်နိုင်ငံတကာဒီအဖွဲ့အစည်းတွေကနေပြီးတော့အကူအညီပေါ့နော်ဆပ်ပုတ်ပေးရအကောင်းဆုံးပေါ့နော်ဆပ်ပုတ်ပေးရဆိုတာကငွေကြီးဆိုတာတဲ့ပေါ့နော်နည်းပညာပိုင်းတော့လည်းကောင်းအဲမားကတ်တင်းပိုင်းတော့လည်းကောင်းပေါ့နော်မားကတ်ရှာပေးရမျိုးပဲဖြစ်ဖြစ်ကျွန်တော်တို့ဒီလက်ရှိလုပ်ငန်း SME မှာဥပမာအခုဆိုရင်မီးဖြစ်တယ်ဆိုတော့လက်ရှိမီးမလိုဝဲနဲ့ဘယ်လိုတခြားဒီဆိုလာနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုလာမရှင်းတွေပေါ့ဘယ်လိုမျိုးဆပ်ပုတ်လုပ်ပေးလို့ရမလဲအဓိကဆပ်ပစ္စည်းပိုင်းတော့လည်းကောင်းနည်းပညာပိုင်းတော့လည်းကောင်းတင်တန်း training တော့လည်းကောင်းပေါ့နော်နောက်ဆုံး finance ပေါ့နော်ငွေကြီးလေတကယ်ပါဆပ်ပုတ်လို့ရတယ်အကောင်းဆုံးပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးတန်အတန်းလွင့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ရေဒီယိုအစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဒရင်ပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့စီကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင် VOA America အသံရဲ့2022ခုနှစ်မေလ29ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလှိုင်းထုံမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့သတင်းပတ်အတွင်းမြန်မာသတင်းများစူးစီးချက်နဲ့ကမ္ဘာသတင်းများစူးစီးချက်မှာနားဆင်ကြရမယ့်အကြောင်းအရာကတော့
ဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်တဲ့ဒီအရာအလုံးကိုဆက်တဲ့ဝန်ကြီးဌာနရဲ့တောင်းပြီးတော့
ဒါတော့တပတ်တွင်မြန်မာသတင်းများစူးစီးချက်မှာနားဆင်ကြရမယ့်အကြောင်းအရာပါရှင်ခုရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရည်နဲ့ခေပြန်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီမိုကရေစီစနစ်နဲ့အာဏာရှင်စနစ်တိုက်ပွဲမှာအာရှဟာအခေယာကျတဲ့အဆင့်မြင့်ပြင်ဖြစ်တယ်လို့အာရှခီးစင်မှာအမေရိကန်သမ္မတအဂျိုးဘိုက်တန်ကပြောဆိုလိုက်ပါတယ်။ဘာကြောင့်အာရှဖြစ်ရသလဲ။မြန်မာဒီမိုကရေစီလှုပ်ရှားမှုမှာရောဘလို့အခန်းကဏ္ဍကပါတယ်လဲ။တရုတ်နိုင်ငံကလည်းသူ့စနစ်ဟာဒီမိုကရေစီစနစ်ဖြစ်တယ်လို့ပြောတာဟုတ်ပါသလား။ဒီတိုက်ပွဲမှာဘာအချက်ကအဆုံးဖြတ်ပေးမလဲ။အစရှိတဲ့မြေကွန်းတွေကိုဥတည်မောင်တန်းကပမောက်ခဥထုံးမြင့်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
ပါရရှိနေနော်ဒီကရက်အပတ်ထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုကြီးထွက်ခဲ့ပါတယ်ဒါသူ့ရဲ့ပထမဦးဆုံးအာရှခီးစဉ်ပဲဖြစ်ပါတယ်ဒီခီးစဉ်မှာသမ္မတဂျိုးဘိုင်ဒန်ကစကားတစ်ခုပြောခဲ့ပါတယ်အဲ့ဒါကတော့ဒီမိုကရေစီစနစ်တွေနဲ့အာဏာရှင်စနစ်တွေကြားမှာအာရှဟာတော်ကျကြတဲ့စနစ်တွေတခုဖြစ်ပါတယ်လို့ဒီလိုပြောခဲ့ပါတယ်ဒီစကားနဲ့ပတ်သက်ပြီးဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့အမေရိကန်နိုင်ငံ Culture College ကနိုင်ငံတကာဆက်ဆံရေးပညာရနဲ့နိုင်ငံရေးပညာရပမောက္ခဆရာဦးထွန်းမြင့်ဖြစ်ပါတယ်။ဒါရင်အခုလိုကျွန်တော်တို့စီစဉ်မှာပါပြတဲ့အကြောင်းကျေးဇူးတင်တဲ့အကြောင်းပထမဆုံးပြောပြရစီခင်ဗျာ
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါဦးတင်မောင်တန
်။ဟုတ်ကဲ့မင်္ဂလာပါဆရာကြီး။ဂျိုးဘိုင်ဒန်ကဒါအာရှဟာတော့ချက်ကြတယ်ဒီထက်မှာတော့ကြက်ကြရည်ဆိုတဲ့စကလုံးတစ်လုံးပါလာတယ်ပေါ့နော်ဒီမိုကရေစီနဲ့အာဏာရှင်စနစ်တွေရဲ့အားတည်မှုဘာကြောင့်အပ္ပဂျိုးဘိုင်ဒန်ကဒီလိုပြောတယ်လို့ဆရာထင်ပါလဲခင်ဗ
ျဟုတ်ကဲ့ဒီသူပြောတဲ့သူသုံးတဲ့စကလုံးရဲ့ဒီဒေသန္တရကိုခေါ်သွားတဲ့အာရှလို့ခေါ်သွားတာတွေကအကျုံးဝင်ပါတယ်ကျုံးဝင်ဆိုတော့ရုရှားကလည်းအာရှတိုက်ခင်းမှာပဲရှိရဲဆိုတော့လေဒီရုရှားတကူအကြီးကြီးကလည်းအဲနောက်တစ်ခုကဒီအာရှနိုင်ငံတွေတော်တော်များများမှာကဒီအာဏာရှင်စနစ်တွေဆက်လက်ပြီးတော့ရှိနေဒေးစဲအဲ့ဒီအပြင်ဒီကျွန်တော်တို့တရုတ်တို့ရုရှားတို့ဒီခုပြောတော့ဗီယက်နမ်တို့လာအိုတို့ဟလာမြန်မာတို့ဒီခုလဲထိုင်းကြည့်ပါတော့အဆုံးပေါ့ဗျာဒီအာဏာရှင်တွေပေါ့အဲ့ဒီအာဏာရှင်တွေဆက်လက်ရှိနေရဲဆိုတော့သူ့ရဲ့ဘယ်လိုပြောလဲ geopolitics ရောစကလုံးရောဒါမှန်တယ်လို့ကျွန်တော်သုံးလို့ရမယ်နောက်တစ်ခုကဒီအခရာကြတယ်ဆိုတော့ဒါ North Korea တို့ကြည့်ပေါ့ဗျာနောက်ပြီးလို့ရှိရင်တောင်တရုတ်ပင်လယ်ကိစ္စတွေနောက်ပြီးလို့ရှိရင်ဒီတရုတ်ရဲ့ဒီဘယ်လိုပြောမလဲအာဏာရှင်စနစ်နဲ့ကြီးထွားနေတဲ့စီးပွားရေးလုပ်ငန်းတွေဟာလာကမ္ဘာ geopolitics ဒီ OBO ဟာလုပ်ငန်းတွေကြီးမဲ့ဆိုလို့ရှိရင်အမေရိကန်နိုင်ငံရဲ့ interest မဟုတ်ဘူးဒီ democracy စနစ်ဆိုတာကကျွန်တော်တို့ democracy နဲ့ democracy ဆိုတာကတကယ်ကိုပွင့်လင်းပြီးတော့လွတ်လပ်တဲ့ဘယ်လိုပြောမလဲစီးပွားရေးစနစ်ရှိမှသာလျှင် democracy ဆိုတာစစ်မှန်တဲ့ democracy ဆိုထောက်ခံနိုင်မှာအဲ့ဒါဘာလို့ဆိုလို့လဲဆိုလို့ရှိရင်ကျွန်တော်တို့ဒီဒီမှာကျွန်တော်တို့ကြားရွာကြေးရွာတွေမှာကျွန်တော်မြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်စီးပွားရေးပညာရှင်တွေနေတဲ့အမမုံရွာတို့မော်လမြိုင်တို့ရန်ကုန်မန္တလေးအစုံပေါ့ဗျာဒီမျိုးတွေမှာစီးပွားရေးပညာရှင်တွေကလွတ်လွတ်လပ်လပ်လောက်ခွင့်ရှိတဲ့စီးပွားရေးစနစ်ရှိမှသာလျှင်တကယ်ကျန်းမာပြီးတော့ခိုင်မာတဲ့ဒီမိုကရေစီစနစ်ဖြစ်မယ်ဆိုတာဒါကျွန်တော်တို့ theory ရရောတဒနာရရောဒါ Nobel ဆုရှင်တွေကလည်းဒါပြောထားတာရှိတယ်အဲ့တော့အဲ့ဒါလေးကိုခြုံကြည့်မယ်ဆိုလို့ရှိရင်ဒါတော်လေးထီရောက်တဲ့စကလုံးအကျုံးဝင်တဲ့စကလုံးလို့ကျွန်တော်တို့ပြောလို့ရပါတယ
်။ဆိုတော့ဘာကြောင့်ဒီအာရှအာဖရိကလက်တင်အမေရိကဆိုပြီးအရင်ဆုံးကတွဲပြီးကျွန်တော်တို့ပြောကြတယ်ပေါ့နော်
။ဟုတ်ကဲ
့။အဲ့ဒါမှာလက်တင်အမေရိကနဲ့အာဖရိကကဘာကြောင့်အခရာကျတဲ့တိုက်ပွဲတွေကမဖြစ်ရလဲ
။ဘယ်လိုပြောမလဲဒီကျွန်တော်တို့ population ပေါ့လေလူဦးရေနဲ့ကမ္ဘာလူဦးရေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့လည်းကောင်း Now the chain map chillame, COVID low, pandemic low correct, Jamai Sayari, not to cool climate change, the environment, Nepdebinari Gonga, Brigham, the chase any. That being general, Gombusi, young wearing in the let chase any. I don't know, Gabama, don't know me that Gombusi they go. Miado Pien, Lade Yakunjo Lara, Bear Lara, Les Lucien, Asha Lara, Bernare. I don't, Darega, Blugakuna, Janabiore, CYA, the market, CYA Snee, Lula Mune, democracy in a check carriers with the Bodia, Sulujia, Yangyang Nevida, Bolon Nevida Pete. I don't, I Bolon Jet, ya, American Nangale, Lumio Sneko, Lulu Lala, Pidulu, Yau Chenzi Ganevido, Lulu Lala, Lunine, the economic market system, the CYA Sneko, Tinchok Chene, democracy, let Tinchok Chene, through yet Chigan Udinele, Kanye. Through yet Santan Bobo, the Viduludu, maybe in the Messanashin, yet Santan Bonele, Kanye, where Asha Ha, Kuna population, Yayo Chimla, Tamu Kumbi City, number Ye Doya, Guama Lenin, Kumbi City, Ye Doya, Chimla, and the Asha, Matan Kaya Charis, Shavian, Bobido, the Bob Paula. Nagoara, Bajan, Latin Megaro, Afra, the Africa, Jonathan, Aja, the lesson, the Anthro Manuda Bida. Vinyasini, the mind be Vinyasini, Yedaja, the Nyashiva, through Aichi Makabaho, Yeji, the religious freedom, through the missionary, they never but the day Usa Babare. I know I freedom through Uza Bigger, that identity politic, sign identity politic and a video, who post identity politic, Lotan Rogolo Yare, and a Tamil Yangi. I know that Namalogono, that Lumiozu. The Muda, whatever, Muda identity, Muda, the
Tayo
Bioma, but Muda the Yopo, Nanganya, Joe Wabi, who's a Lula Mugu, Luda the Ujins, yeah, Lumla Mugu, the Yopo and Nanganis, the Gandao Yaka, Arabia, Sayo, the General, the Gowo, Sonet Chian, Saga, say that where Gonsonet Chian, Saga, Dija Biosin, the WTO, the Kabakon, the FSCGO, Satin, Fossi like that Chian, a bit of Saga, the Lutheran, Biolo Yarabo.
ဟုတ်ပြီဆရာအဲ့တော့ဒီအာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်ရဲ့ပြိုင်ပွဲအမှုတိုက်ပွဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီလုံချမှုအောင်ခန့်ခန္ဓာဘယ်လိုရှိမှာလဲဆရာတိတ်ရဲ့ကြည့်တယ်ဘာလို့ဆိုမြန်မာနိုင်ငံကဒီမိုကရေစီလိုက်တိုက်ပွဲမအောင်မြင်မှုဆိုလို့ရှိရင်ကဘာမှာရှိတဲ့ဒီမိုကရေစီရဲ့အဓိပ္ပာယ်ကိုတိတိကျကျလဲအလားနေပြီးတော့နှလုံးနှလုံးနဲ့ပေါ့တည့်တဲ့
တို့တခြားကြည့်မယ်ဆိုလို့ရှိရင်2020အဲနော်မလာရှီယန်နေကရုပ်ောက်ပွဲရဲ့ရလတ်ကို percentage ရခိုင်နှုန်းကြည့်မယ်ဆိုလို့ရှိရင်အရှိတောင်အရှမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီမဲပေးမဲဆန္ဒရှင်တွေကစံချိန်တင်ထားတဲ့မဲပဲအာဘယ်နိုင်ငံမှာမှအရှိတောင်အရှမှာဒီလောက်ဒီပါတီတစ်ခုတည်းကိုပါလီမန် seat တွေကိုဒီလောက်ပေးလိုက်တဲ့ရုပ်ောက်ပွဲမရှိခဲ့ဘူးအချင်းပြောလို့ရှိရင်စံချိန်တင်ထားတာပေါ့အဲ့ဒီလိုမျိုးစံချိန်တင်ထားတဲ့ပြည်သူ့ရဲ့ဆန္ဒကိုစော်ကားလိုက်တဲ့အာဏာရှင်အာမေအွန်လိုင်းနဲ့သူ့ရဲ့ဒါဟိုပေါ့အပေါင်းပါတွေရဲ့လောက်ရကသူတို့အနေနဲ့သိခံနိုင်မှာမဟုတ်ဘူးအမေရိကန်အနေနဲ့အဓိပ္ပာယ်အရရောဒသနအရရောစံတန်ဖို့အရရောဒီ geopolitics အရရောသိခံနိုင်မှာမဟုတ်ဘူးအဲအဲ့ဒါကြောင့်လဲသူ့ရဲ့ဒီ Biden ကိုယ်တိုင်ဖေဖော်ဝါရီ10ရက်နေ့2021ဖေဖော်ဝါရီ10ရက်နေ့မှာထုတ်ထားတဲ့ executive order သမ္မတရဲ့အမိန့်မှာဗာရေးထားတယ်ဆိုလို့ရှိရင်ဒီပထမပိုက်ထဲမှာဗာရေးထားတယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီဆက်အနာရှင်ကနေပြီးတော့ဒီမိုကရေစီကိုဖျက်လို့ဖျက်ဆီးလုပ်လိုက်ခြင်းဟာအမေရိကန်နိုင်ငံရဲ့လုံခြုံရေးနိုင်ငံတော်လုံခြုံရေးကိုတိုက်ရိုက်ထိခိုက်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသူက extraordinary လို့တောင်ပြောထားတယ်။တာမန်မဟုတ်ဘဲနဲ့တကယ်ကိုတာမန်ထက်ကိုလင်းနေတဲ့တိုက်ရိုက်ထိခိုက်တဲ့ဟိုကိစ္စလို့ပြောထားတယ်။အဲ့တော့ဒါကိုကြည့်ချင်းအဖြစ်ခုနကကျွန်တော်တို့အတိတ်နဲ့ကိုကျွန်တော်တို့ချိန်ကြည့်လို့ရတာပေါ့ဗျာ
။ဟုတ်ဒီအာရှမှာဒီမိုကရေစီနဲ့ဒီအာရှစစ်စနစ်တွေရဲ့ရှင်းပြမှုလို့ပြောတဲ့အခါမှာတရုတ်ကလည်းဘာသူ့ရဲ့စနစ်ကဒီမိုကရေစီပဲလို့ဒါသူကလည်းပြောတယ်။နောက်ဥမာအားဖြင့်သူကနိုင်ငံရေးအရပါတီတွေရှင်းပြမှုဆိုတာတဲ့ဒုဒုကရွေးကောက်တဲ့တော့အုပ်ချုပ်ရေးနဲ့ပိုပြီးຫນွယ်တဲ့ဒီမိုကရေစီမျိုးကိုသူကပိုပြီးမိန်းတော်ထုတ်ပြပြီးသူ့ရဲ့စနစ်ကလည်းဒီမိုကရေစီပဲလို့ပြောတယ်။ကိုလိုပြဘလို့များထင်တယ်။ဘလို့ပြောမလဲ
။ဒါဘလို့လဲဆိုလို့ရှိရင်ဒီမိုကရေစီကို election ဟုတ်လားရွေးကောက်ပွဲ central ပေါ့နော်အဲရွေးကောက်ပွဲကိုဗဟိုပြုပြီးတော့အတိတ်ဖွဲ့တဲ့ဒီမိုကရေစီရှိတယ်လို့ပြည်သူလူထုရဲ့အခွင့်အရေးတွေနဲ့လူ့အခွင့်အရေးတွေကို ဥစားပေးပြီးတော့ဖွဲ့စည်းထားတဲ့အဓိပ္ပာယ်ဆိုထားတဲ့ဒီမိုကရေစီရှိတယ်။အဲ့တော့အဲ့နှစ်ခုလုံးကိုပေါင်းပြီးတော့ကြည့်ရမှာဖြစ်တယ်။တရုတ်ကခုနတဝက်လောက်ပဲပြထားပြီးတော့ဆိုတော့ election တော့ရှိတယ်။လောကဒါ election တော့မှအဲ့တဝက်လောက်ပဲမှန်တဲ့ election ဘဟုကနေပြီးတော့သူတို့လိုချင်တဲ့လူကိုရွေးလိုက်တယ်။ရွေးပြီးလို့ရှိရင်အဲ့လူကိုမကြိုက်လားကြိုက်လားပဲပြောခိုင်းတဲ့ဥစား။ဒါနေဝင်းလက်ထက်ကကျွန်တော်တို့မဆလာလက်ထက်ကလည်းကျွန်တော်တို့ပါတီတွေပေးခဲ့တာပဲမဲပေးခဲ့တာပဲဒါအလက်ရှင်ပဲလေပြောလို့ရှိရင်ဒါနဲ့ဒီမိုကရက်တစ်
ဒါပဲနိုင်ငံရေးပါတီချင်းပြိုင်ဆိုင်တဲ့အသွင်မဆောင်
မရှိဘူးနိုင်ငံရေးပါတီချင်းပြိုင်ဆိုင်တဲ့အသွင်မရှိတဲ့ပြည်ဒါဒီမိုကရေစီလည်းမကြောက်ဘူးဒါအပြင်အဲ့ပါတီထဲမှာတောင်မှပြည်သူ့အကြိုက်တဲ့လူရွေးလို့မရဘူးသူတို့ကြိုက်တဲ့အပေါ်ကနေပြီးတော့ကေတာတွေကိုရွေးပြီးမှအဲ့ကေတာကိုကိုကြိုက်မကြိုက်ဘူးပြောရတဲ့ဥစ္စာမျိုးပဲဒီမိုကရေစီဆိုတာပြည်သူလူထုတယောက်ချင်းစီရဲ့လွတ်လပ်မှုသူတို့ရဲ့လူ့အခွင့်အရေးမွေးရာအခွင့်အရေးဟာအမတန်မှအရေးကြီးတဲ့ကိစ္စဆိုတာက universality ကတကဘာလုံးကစကြဝဠာတစ်ခုလုံးကဆိုလိုတာကလက်ခံထားတဲ့သဘောကိုဆောင်ရင်းဖြစ်ပါတယ်အဲ့ဒါကိုတရုတ်ကနေပြီးတော့ဘယ်လိုပြောမလဲလှက်ပတ်ပြီးတော့ဟိုပေါ့ယုံထင်းကြောင်းထင်းကျွန်တော်တို့ရွာလို့ပြောရတော့ယုံထင်းကြောင်းထင်းလောက်တာပေါ့ဗျာ
ဟုတ်ကဲ့ဒီမှာလည်းငါကိုလည်းကျွန်တော်တို့ထက်ပြီးစဉ်းစားတယ်အာရှဒေသမှာသဘောပိုင်တင်ပြောခဲ့တယ်လို့နော်အနာရှစ်စနစ်နဲ့ဒီမိုကရေစီရဲ့တိုက်ပွဲအဓိကနေရာတနေရာဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီတိုက်ပွဲမှာဘလို့ချက်တဲ့ကအဆုံးဖြတ်ပေးနိုင်မယ်လို့ဆရာထင်ပါတယ်။
အဲ့တော့နိုင်ငံသားတယောက်ချင်းစီရဲ့လွတ်လပ်မှုကိုဘလောက်ပေးထားတဲ့နိုင်ငံလဲဆိုတာကအရေးကြီးဆုံးဖြစ်နေတယ်။ဘာလို့ကျွန်တော်ဘာကြောင့်ပြောဆိုပထမကျွန်တော်တို့11လောက်ကကျွန်တော်ပြောခဲ့တာရှိတယ်။ဒီအမျိုးသားရေး identity ပေါ့အမျိုးသားရေးဘယ်လိုပြောမလဲ identity ဆိုတော့ကျွန်တော်တို့မြန်မာလူလိုစကလုံးဘယ်လိုပြောမလဲဒီမှာ
။မတယုတ
်အမ
တယုတ်လည်းကျွန်တော်တို့ပြန်ကြတယ
်။တနည်းပြောရင်ဟုတ်ကဲ
့ဒီနယ်နိမိတ်တွေကနေလွန်သွားပြီးတော့
တတ
ိယလုံးကိုကြည့်တဲ့ခစ်ကိုရောက်လာ
တယ်ဟုတ်တယ်ဟုတ်တယ်အဲ့တော့ဆိုလိုတာကအဲ့ဒီတဘောမြို့သားရေးဒီလက္ခဏာကိုကြည့်တဲ့နိုင်ငံရေးဗဟုပြုတဲ့နိုင်ငံရေးကနေပြီးတော့လူသားဗဟုပြုတဲ့နိုင်ငံရေးပေါင်းနေကိုကျွန်တော်တို့ရောက်လာတဲ့တဘောပဲအဲ့ထဲကိုရောက်လာပြီဆိုလို့ရှိရင်ဘယ်လိုနိုင်ငံတွေကဆက်လက်ပြီးတော့အသက်ရှင်မလဲဘယ်လိုဆိုးရတွေကဆက်လက်ပြီးတော့အသက်ရှင်မလဲဘယ်လိုစီးပွားရေးစနစ်တွေကဆက်လက်အသက်ရှင်မလဲဆိုတော့ရှင်းတယ်အဲ့ဒါဘာရှင်းတယ်လဲနိုင်ငံသားတယောက်ချင်းစီရဲ့သူဟာဘလို့ဘာသာကိုပဲယုံကြည်ထားတာဘာလူမျိုးပဲဖြစ်ဖြစ်ဘယ်သားရေးအယောင်ပဲသူရှိသူရဲ့ဒီလွတ်လပ်မှုကိုအပြည့်အဝပေးထားတဲ့စီးပွားရေးစနစ်နိုင်ငံရေးစနစ်ပညာရေးစနစ်ယဉ်ကျေးမှုစနစ်ကအရှိကိုတက်မဲ့ခစ်ကိုသွားခြင်းဖြစ်တယ်အဲ့တော့အဓိကအရေးကြီးဆုံးချက်ကနိုင်ငံသားတယောက်ချင်းစီရဲ့လွတ်လွတ်လပ်လပ်စီးပွားရေးလုပ်နိုင်ခွင့်လွတ်လွတ်လပ်လပ်ပညာသင်ပေးသင်ပေးနိုင်ခွင့်ပညာသင်ခွင့်လွတ်လွတ်လပ်လပ်နေထိုင်ခွင့်လွတ်လွတ်လပ်လပ်နဲ့ယဉ်ကျေးမှုအရဆက်ဆံခြင်းခံရခွင့်တွေအခွင့်အရေးပေါင်းများစွာရှိမှသာလျှင်အဲ့ဒီလူပေါင်းဟာခြေကိုရောက်မယ်ဆိုတာကျွန်တော်တို့ထပ်ပြီးတော့ဘယ်လိုပြောမလဲစဉ်းစားကြရမလို့တော့ဘူးအဲ့ဒီလူမျိုးလူပေါင်းတရားပဲခြေကိုရောက်နိုင်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကြီ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့
ခုတင်ပြဆွေးနွေးသွားခဲ့တာကတော့ကျွန်တော်တို့ကာတန်ကောလိကနိုင်ငံရေးသိပ္ပံပေါ်မောက်ခဆရာဦးထွန်းမြင့်ဖြစ်ပါတယ
်ဥတည်မောက်တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအဖတ်စင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်နန်းလောင်နဲ့ကိုဝင်းခံမောင်ပါရှင်
မြန်မာတနိုင်ကလုံးငွေပေးချေမှုကိစ္စအလုံးကိုကြက်ငွေနဲ့သာအသုံးပြုရမယ်လို့ဗဟုပံကထုတ်ပြန်လိုက်ပါတယ်။ပုဂ္ဂလိကလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအလုံးကိုနိုင်ငံခြားငွေအစားကြက်ငွေနဲ့သာပေးချေရမှာဖြစ်တယ်လို့ဗဟုပံတူဥက္ကဋ္ဌဦးဝင်းတော်က VOA မြန်မာပိုင်းကိုမေလ26ရက်နေ့ကပြောပါတယ်
။ဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်ဆက်ပတ်သက်ဒီဧရာအလုံးကိုဆက်ဆက်အောင်စားရတောင်းပြီးတော့အဲ့လိုလဲနေဖို့ပေါ့နော်။အဲ့ဒီဆက်တဲ့အားလုံးပါပါတော့ဝိညာဉ်ရည်မကောက်ဘူး။စီမံတိုင်းပုံလိုအောင်မှရှိသေးတယ်။လုပ်ငန်းတွေရှိတော့ဒီဈေးတွေဈေးတိုင်းတွေရှိရှိဟိုတယ်တွေရှိရှိဟိုတယ်ကြီးဟိုတယ်နဲ့ဆိုင်တာပေါ့။ဒါဒီကတော့ဒီဈေးလက်ထုတ်ပေးထားတဲ့စီမံသားတွေသူတို့ကလည်းတင်ထုတ်ပေးထားတော့လုပ်ငန်းဒီကျိုးဝင်တာပေါ့။အားလုံးတနေအားလုံးပေါ့ကျိုးဝင်ပါတယ်ဒီက။
မေလ25ရက်ရက်စွဲနဲ့ဗဟုပိုင်ရဲ့ထုတ်ပြန်ချက်မှာလဲနိုင်ငံထဲမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်ကြက်တင်ငွေကိုနိုင်ငံခြားငွေနဲ့ပေးချေတဲ့အတွက်နိုင်ငံခြားငွေသုံးစွဲမှုကျပြန်လာစေတာနိုင်ငံခြားငွေလိုအပ်ချက်မြင့်မားလာစေတာနိုင်ငံခြားငွေလဲနှုန်းမတိမငင်ဖြစ်စေနိုင်တာကြောင့်ဝန်ကြီးဌာနတွေအစိုးရအဖွဲ့အစည်းတွေမှာကုန်ပစ္စည်းတွေဝယ်ယူရောင်းချခြင်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ငွေပေးချေခြင်းဈေးနှုန်းဖော်ပြခြင်းတွေအလုံးကိုကြက်ငွေနဲ့သာဆောင်ရွက်ရမယ်လို့ဖော်ပြထားပါတယ်
မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအတင်းကတိုးလောင်ထားတဲ့တက်စီတွေကိုစီပန့်လိုင်စင်ရှိတဲ့ဆိုင်တွေကိုပဲခွဲရမ်းချရောင်းချတော့မှာဖြစ်တဲ့အတွက်တာမန်လက်လီစီဆိုင်အများပြားစီပြက်ကုန်တဲ့အတွက်ပိတ်ထားရပါတယ်။ရန်ကုန်က73စီရောင်းဆိုင်အများစုမှာလည်းတက်စီဝယ်လို့မရတော့ဘူးလို့ရန်ကုန်မြို့ရင်အားရင်မောင်းများအတင်းကမေလ26ရက်နေ့ကြာတာရေးနေ့ကပဲ FOA ကိုပြောသွားပါတယ်။မန္တလေးတိုင်းထဲမှာလည်းခွဲရမ်းအလုံလောက်ရတဲ့ဆိုင်ကြီးတွေမှာပဲတက်စီရတဲ့အတွက်73စီရောင်းဆိုင်အများစုပိတ်ထားရတယ်လို့မန္တလေးတိုင်း73စီလက်လီရောင်းချသူများအတင်းကပြောပါရယ်လက်လီတိုင်းတွေဟာ73စီတင်သွင်းဖြန့်ဖြူးတဲ့လုပ်ငန်းကြီးတွေစီကနေခွဲရမ်းမရတော့လို့ပြင်ပမှာဝယ်မယ်ဆိုရင်အစမတန်ပေးဝယ်ရတယ်လို့လူတလောက်ရဖို့လည်းမသေးချဘူးလို့ပြောပါရယ်ရန်ကုန်မန္တလေးနေပြည်တော်က73စီရောင်းဆိုင်300ကျော်ကိုခွဲရမ်းနဲ့ရောင်းချပေးမယ်လို့စီတင်သွင်းတဲ့လုပ်ငန်းရှင်တွေကမေလ22ရက်နေ့ကထုတ်ပြန်ထားတာပါပြည်တွင်းမှာလောင်စာစီလက်ကျန်နည်းနေတဲ့အတွက်အယောင်းခဏရပ်ထားဖို့73စီလုပ်ငန်းရှင်တွေကမေလ19ရက်နေ့မနက်ပိုင်းမှာကြေညာချက်ထုတ်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာဓာတ်စီစီအပြောင်းလဲတွေဖြစ်ခဲ့ပြီးတချို့ဒေသတွေမှာဓာတ်စီဝယ်မရလို့အယောင်းပိတ်ခဲ့ရတာမျိုးတွေရှိခဲ့ပါတယ်။စင်ကာပူကစီတင်တင်မော3စီတီလဝါစိတ်ကန်းကိုမကြခင်ရောက်ဖို့ရှိနေတဲ့အတွက်ဒီအခြေအနေတွေကိုစိုးရိမ်စရာမရှိတဲ့အကြောင်းစီတင်သွင်းတဲ့လုပ်ငန်းကြီးတစ်ခုက VOA ကိုပြောပါတယ်။
မနေ့ဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းကရင်ကရချင်းရှမ်းပြည်နယ်နဲ့စကိုင်းတိုင်းမကွေးတိုင်းအပအဝင်ဒေသအတော်များများမှာစီးရဲတင်းမာနေတာဖြစ်ပြီးချင်းပြည်နယ်မှာတော့အရက်သားတွေဖမ်းဆီးတပ်ဖြတ်ခံရတဲ့သူပိုများလာတယ်လို့ဒေသခံတွေကပြောပါတယ်။မေလထက်မှာတော့ချင်းကကွေရက်တပ် CDF နဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်ရရနဲ့တီးတိမ်မြို့နယ်ထက်ကအရက်သားတွေဖမ်းဆီးတပ်ဖြတ်ခံရတာတွေရှိနေတာမှာဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းမတရားအသက်ခံရတာကနေရာကျော်ရှိနေပြီလို့ချင်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
။ဆက်အနာသိင်းဒီနောက်ပိုင်းမှာမတရားတပ်ဖြတ်ခံရတာချင်းပြည်သူပြည်သူလူထုကနေအယောက်ပေါင်း230ကျော်ပါပြီ
စစ်ကောင်စီကနယ်မြေရှင်းလင်းရေးအပြင်းထန်လုပ်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းထက်မှာလဲဒေသခံကာကွယ်ရေးတပ်နဲ့တိုက်ပွဲတွေကြားရွာသားတချို့အသက်ခံရသလိုစစ်ရှောင်ရာယီတဲတချို့လည်းမိရှို့ဖျက်ဆီးခံနေရတယ်လို့ဒေသခံတွေကပြောပါတယ်ကရင်နဲ့ကရင်ပြည်နယ်တွေမှာစစ်ကောင်စီတပ်တွေဟာအမျိုးသားတွေဒီမှာပဲအမျိုးသမီးတွေကိုပါလူသားတိုင်းတွေအဖြစ်ဖမ်းဆီးခေါ်ဆောင်တာမျိုးပိုလုပ်လာတာတွေ့ရတယ်လို့လည်းဒေသခံတွေကပြောပါရယ်။ရှမ်းပြည်တောင်ပိုင်းနဲ့ကယားပြည်နယ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလှနဲ့ချီကြားတဲ့တိုက်ပွဲတွေကြောင့်ဒေသခံတောင်းနဲ့ချီအိုးအိမ်ဆုံးခွာနေရဆဲပါရှမ်းကယားနယ်စပ်ဖဲခုံမြို့နယ်အရှိဘက်ကတိုက်ပွဲဧရိယာတွေကျယ်လာတဲ့အတွက်လဲစစ်ပြေးဒုက္ခသည်တွေဘေးကင်းတဲ့နေရာကိုထပ်ပြီးတော့ပြောင်းရွှေ့ခလုံးနေကြပြီးလူသားချင်းစာနာမှုအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေကြတဲ့ဒေသခံအဖွဲ့တွေကပြောပါတယ
်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ပြန်လည်ဖော်ဆောင်ဖို့အင်ဒိုပစိဖိတ်ဒေသကကောင်းဆောင်တွေမေလ24ရက်နေ့မှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်လူသားချင်းစာနာစရာဆင်းရဲဒုက္ခတွေဖြစ်နေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်ချောက်နေတဲ့မြန်မာနိုင်ငံပြည်ပခါကိုအထူးစိုးရိမ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့အမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယခေါင်းဆောင်တွေရဲ့အင်ဒိုပစိဖိတ်လေးနိုင်ငံ Quad ထိပ်တီးဆွေးနွေးပွဲအပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောထားတာပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နိုင်ငံခြားသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လှုပ်ပေးဖို့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့လည်းပူးတွဲကြေညာချက်မှာတောင်းဆိုပါတယ်မြန်မာနိုင်ငံပြည်နာပြည်လည်ရေးအတွက်အာဆီယံဥဆောင်တဲ့အားထုတ်မှုကိုထောက်ခံကြောင်းနဲ့မြန်မာဆိုင်ရာထူးတန်တမန်ရဲ့အခမ်းကဏ္ဍကိုလည်းကြိုဆိုတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်၅ချက်ကိုအမြဲဆုံးအကောင့်ထည့်ဖော်ဖို့အတွက်လည်းအင်ဒိုပစိဖိတ်ဒေသ၄နိုင်ငံခေါင်းဆောင်တွေမေလ24ရက်နေ့ပူးတွဲထုတ်ပြန်ချက်မှာတောင်းဆိုခဲ့ကြပါတယ
်မြန်မာနိုင်ငံကထွက်ပြေးလာပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခလုံးနေကြတဲ့ရူဟင်ဂျာဒုက္ခသည်သတန်းကျော်အရေးနိုင်ငံတကာကမေ့မထားကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတတိပေးလိုက်ပါတယ်ယူကရိန်းနဲ့အာဖဂန်နစ္စတန်နိုင်ငံတို့လိုနိုင်ငံတကာပြဿနာတွေကြားရူဟင်ဂျာအရေးကိုလည်းမျက်ခြေမပြတ်ဖို့ဘာရှန်ဂျာကျွန်းကဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရူဟင်ဂျာတွေနဲ့တွဲရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်နီကပြောလိုက်တာပါမဟာမင်းကြီးရဲ့၅ရက်ကြာဘင်္ဂလားဒေ့ရှ်ခရီးစဉ်မှာတော့ဒုက္ခသည်တွေအပြင်အစိုးရတာဝန်ရှိသူတွေအလူရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ
်။ဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရားမဲ့ဖမ်းဆီးခံရတာလို့ဆိုပြီးဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလအလုပ်အဖွဲ့ကိုမိသားစုကတိုင်ကြားလိုက်တယ်လို့ရှေ့နေဖြစ်သူတွေက AFP သတင်းဌာနကိုပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အသက်86နှစ်အရွယ်ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းထားပြီးအကြမ်းမှုအပါအဝင်အမှုတော်တော်များများနဲ့ဆွဲချက်တင်ထားတာပါသူဖမ်းဆီးခံရမှုဟာတရားရုံးတင်ပြန်ပေးဆွဲမှုဖြစ်တယ်လို့ဆိုပြီးကုလအလုပ်ဖွဲ့ကိုတိုင်ကြားတဲ့အဲဒီစာမှာဖော်ပြထားပါတယ်လူခွင့်ရေးရှိနေ2ဦးကမိသားစုကိုစားဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလအလုပ်ဖွဲ့ကိုတိုင်ကြားခဲ့တာပါ ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထားမှုဟာတရားမဝင်သလိုဥပဒေအခြေခံချက်လက်တွေနဲ့လည်းလွဲချော်နေပြီးသူ့ကိုစစ်တပ်တရားရုံးတွေဟာလည်းအခြေခံကြတဲ့ဥပဒေလုံထုံးလုံနည်းတွေကိုချိုးဖောက်နေတယ်လို့အဲ့ဒီတိုင်ကြားချက်မှာဖော်ပြထားတာကို AFP သတင်းဌာနကရေးပါတယ်။ဒါဟာတရားဝင်သဘောဟန်ပြပြီးပြန်ပေးဆွဲထားတဲ့လုပ်ရဖြစ်တယ်လို့လည်းဆိုပါတယ်။လက်ရှိမှာတော့ဒေါက်ဆန်းစုကြည်ဟာအမှုပေါင်း10မှုကျော်ရင်ဆိုင်နေရပြီးထောင်ဒဏ်17နှစ်ချမှတ်ခံထားရပါတယ်။ဒါပေမဲ့သူ့ကိုအကျဉ်းထောင်ကိုမပို့သေးပဲတရားနေရင်မှာပဲထားတယ်လို့သိရပါတယ်ခင်ဗျာ
။ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုရင်ခတ်မောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်။မိုက်အသံစင်စီစဉ်တင်ဆက်ထားပါတယ်ရှင
်။
ယူကရိန်းကိုရုရှားကျူးကျော်ဆက်ဆက်ပြီးတော့ဖြစ်ပွားနေချိန်မှာရုရှားနဲ့ဆွေးနွေးညှိနှိုင်းဖို့လမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဖလော်ဒီမီယာဇီလင်စကီကပြောလိုက်ပေမဲ့လေရုရှားသမ္မတပူတင်နဲ့သာတိုက်ရိုက်စကားပြောမယ်လို့သူကပြောတာပါ။တပ်တမန်ရေးနီလန်နဲ့ပြိပခါကိုဖြေရှင်းနိုင်မဲ့ထွက်ပေါက်ရှာနိုင်တဲ့အကြောင်းကိုလေဆွစ်ဇာလန်နိုင်ငံဒါဖော့စ်မြို့ကမေလ25ရက်နေ့ကမ္ဘာစီးပွားရေးဖိုရမ်ကိုပေးပို့ခဲ့တဲ့ဗီဒီယိုမိန့်ခွန်းတွင်မှယူကရိန်းသမ္မတဇီလင်စကီကပြောခဲ့ပါသည်။ယူကရိန်းအရှေ့ပိုင်းဒေသတွေမှာရုရှားရဲ့ထိုးစစ်တွေအရှိမြင့်လာနေချိန်မှာပဲရုရှားပေါ်တုံးမြင့်ဖိအားပေးဖို့ယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကနိုင်ငံတကာအတိုင်းအဝန်ကိုတိုက်တွန်းခဲ့ပါသည်။မင်းကင်ပြည်သူတက်ဆက်ပြည်နယ်ယူဘာစီမျိုးကရော့မူလာလန်းကျောင်းမှာမေလ24ရက်နေ့ကတနက်သမားတယောက်ဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးကလေး19ယောက်နဲ့လူကြီး2ယောက်သေဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရခဲ့သူတွေလည်းရှိပါသေးတယ်။အသက်16နှစ်အရွယ်တနက်သမားကပြစ်ခတ်မှုအတွင်းမှာတည်ဆုံသွားခဲ့ပါသည်။ Salvador Ramos ဆိုတဲ့တနက်သမားက Texas နယ်ကအထက်တန်းကျောင်းထွက်တဲ့အောင်ဖြစ်ပြီးတော့ AR-50 မောင်းပြေတနက်ကိုတုံးခဲ့တာပါ။လီဒန်စာတင်ကန်တွေကိုဝင်ပြီးတော့ပြစ်ခတ်ခဲ့တာကြောင့်အများစုကလေးငယ်တွေတည်ဆုံခဲ့ပါသည်။ဒီလိုတနက်သမားဟာပြစ်ခတ်မှုမလုပ်ခင်15မိနစ်လောက်မှာမူလာတန်းကျောင်းတစ်ကျောင်းကိုသွားပြီးတော့ပြစ်ခတ်မယ်ဆိုပြီးတော့လူမှုကွေရက်ပေါ်မှာတီးတဲ့ message ရေးသားခဲ့တယ်ဆိုပြီးတော့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါသည်။မကြာခင်မှာအဖွားကိုပြစ်တက်ခဲ့တယ်ဆိုပြီးတော့လည်းထရေးတင်ခဲ့ပါသေးတယ်။အသက်66နှစ်အရွယ်အဖွားရဲ့မျက်နှာကိုတနက်သမားကပြစ်ခတ်ခဲ့ပေမဲ့လေအဖွားကအသက်မသေးဘဲနဲ့ဆေးရုံမှာပြင်းထန်တဲ့ဒဏ်ရာနဲ့ကုသဖို့ခံယူနေရပါသေးတယ်။အထက်တန်းကျောင်းကနေနှုတ်ထွက်သွားခဲ့တဲ့အသက်16နှစ်အရွယ် Salvador Ramos ကကျန်းမာရေးပြဿနာကြောင့် Rock Mula တဲ့ကျောင်းကိုအင်္ဂါနေ့တုန်းကသွားရောက်ပြစ်ခတ်ခဲ့ရလို့ပြောပါသေးတယ်။ဒါပေမဲ့လည်းသူစိတ်ကျန်းမာရေးပြဿနာရှိတယ်ဆိုတော့ဆေးမှတ်တမ်းအထောက်အထားတွေတော့မတွေ့ရဘူးဆိုပြီးတော့အုပ်ချုပ်ရေးမှူးအဘကပြောတာပါ။မေကန်ပြည်အောင်စုမှာတနက်ရောင်းချမှုတွေကိုကန့်သတ်ချက်တွေချမှတ်ချိန်တက်ပြီဆိုပြီးတော့လေသမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါသေးတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျိုးဘိုင်ဒန်တို့ကလာမယ့်ရက်ပိုင်းတွေအတွင်းမှာတိုက်ဆက်စီနယ်ကိုသွားရောက်ပြီးတော့ချင်းရေးသူမိသားစုတွေကိုအားပေးနှိမ့်သိမ့်မယ်လို့ပြောဆိုထားပါသေးတယ်။ဒီလိုတနက်သမားလက်ချက်နဲ့ကလင်းငယ်တွေပြတ်တက်ခံရတဲ့အဖြစ်ကြောင့်ပြီးတော့နောက်ပိုင်းအမေရိကန်အတွင်းတနက်ကင်ဆောင်ကိုစတရာဥပဒေတွေကိုသုံးသပ်ပြင်ဆင်ဖို့ဝေဖန်တောင်းဆိုမှုတွေရှိနေတဲ့နေရာမှာအမေရိကန်လွှတ်တော်အမတ်အမေရိကန်ပြည်သူတွေသာမကပေါ်ဟမ်မင်းကြီးဖရန်စစ်လည်းပါဝင်ပါတယ်။လက်နက်ကင်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးတော့အတိအပယ်ရှိရှိပြုပြင်ပြောင်းလဲချဖို့လွှတ်တော်အမတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလက်နက်ကတိပြုထားပါတယ်။အမေရိကန်ထက်လွှတ်တော်မှာတနက်ထိန်ချုပ်ရဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေအကြိမ်နဲ့ဆွေးနွေးညှိကုန်နေကြပါလေအကျိန်းနဲ့ဆွေးနွေးနေကြတဲ့တနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့အဆိုပြုချက်တွေထဲမှာပြစ်ခတ်တိုက်ခိုက်နိုင်ခြင်းရှိသူတွေကိုတနက်ဝယ်ခွင့်မပေးတာနောက်ခံသမိုင်းကြောင်းကိုပို့ပြီးတော့ကြဲကြဲပြက်ပြက်ဆစ်ဆေးရပြီလေပါဝင်ပါလေမင်းကံပြောင်စုမှလူတွေအစုလိုက်ပြီးကြတဲ့တနက်ကိုင်တိုက်ခိုက်မှုတွေကြောင့်ပြည်စင်ရနေချီတည်ဆုံးလို့ရှိပါတယ်။ကျောင်းတွေဖျားကျောင်းတွေဂျူးဘာသာရဲ့အဆောက်အုံတွေဈေးဝယ်ကုန်တိုင်းတွေရုပ်ရှင်ရုံတွေနဲ့တိတ်ခိတာဖြုတ်ပြီးပွဲတွေမှာတနက်ကိုင်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဒါမြင့်တဲ့တနက်ကိုင်ဆောင်ကွက်ထိချုပ်ရေးမှာ Republican နဲ့ Democrat ချာမှာအပြန်အလှန်လွှဲခြားလို့ရှိပြီးတော့တင်းကျပ်တဲ့စီးမင်းတွေကန့်သတ်ရေးမှာ Republican အမတ်အများစုကယင်းပယ်လို့ရှိပါတယ
်။
ဒီလိုတင်ပတ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှိမျောက်အာရှခေးစီပြီးဆုံးသွားပြီးတော့နိုင်ပိုင်းအကြပါပဲမေလ24ရက်နေ့မှာမြောက်ကိုရီးယားနိုင်ငံကပေထင်းတုံးဒုံးချီ30ပြစ်ခတ်ဆန်းသက်ခဲ့ပါတယ်သမ္မတဘိုင်ဒန်ရဲ့အာရှခေးစီအတွင်းမှာမြောက်ကိုရီးယားဘက်ကတာဝဲပြစ်မစိုင်းဒုံးချီဒါမှမဟုတ်လည်းနျူကလ িয়ার ဒုံးချီဆန်းသက်ပြစ်ခတ်နိုင်တယ်ဆိုပြီးတော့အမေရိကန်အရာရှိတွေကခီးစင်မစခင်ကတည်းကလည်းတည်ပြီးထားတာပါဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့ခီးစင်ကာလအတွင်းမှာဒုံးချီဆန်းသက်ပြစ်လွတ်တာမရှိခဲ့ပဲနဲ့သမ္မတဘိုင်ဒန်အမေရိကန်ကိုရောက်ပြီးတော့မှ7နိုင်လောက်အကြာမှာဒုံးချီ30ဆန့်တက်ခဲ့တာပါ ပါကစ္စတန်နိုင်ငံမှာအရင်လာတော့ကအစိုးရဖြုတ်ချခင်ခဲ့ရတဲ့ဝန်ကြီးချုပ်ဟာအင်မရခန်ဦးဆောင်ပြီးတော့ရွေးကောက်ပွဲအသစ်ကျင်းပပြီးဖို့တောင်းဆိုဆန္ဒပြမှုတွေကိုရဲကနှိမ်နင်းခဲ့ရပါတယ်။မေလ25ရက်နေ့မှာမြို့တော်အစ္စလာမဘတ်ကိုဥတီပြီးတော့ခြေတက်လာတာကိုရဲတွေကမြေယိုဘုံတွေဒုတ်တွေအုံပြုပြီးတော့နှိမ်နင်းခဲ့တယ်လို့ဆန္ဒပြသူတွေကလည်းရာကတန်းဖန်ဆီးခဲ့ပါတယ်။ဆန္ဒပြသူတွေကတောင်းဆိုတာကတော့လက်ရှိအစိုးရကလွှတ်တော်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲကျင်းပပေးဖို့နဲ့ဒါကိုမလုပ်ပေးမချင်ဆန္ဒပြအောင်မှာဖြစ်တယ်ဆိုပြီးတော့ဝန်ကြီးချုပ်ဟောက်ခန်းကပြောပါသည်ဆန္ဒပြသူတွေကိုဝန်ကြီးချုပ်ဟောက်ခန်းဦးဆောင်ပြီးတော့မြို့တော်နယ်မိုင်60လောက်ဝေးတဲ့စွာဘီမြို့ကနေခြေတက်လာကြတာပါအာဏာပိုင်တွေဘက်ကတော့ဆန္ဒပြပွဲတွေကိုတားဆီးဖို့လွှတ်တော်နဲ့အထက်ခြားကြတဲ့နေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေကိုချထားပါသည်ပြီးခဲ့တဲ့လတည်းတုန်းကဝန်ကြီးချုပ်ဟောက်အင်မရခန်းကိုလွှတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းခဲ့ပြီးတော့သူ့ရဲ့ PTI ပါတီမြို့ပေါင်းအစိုးရကိုဖြုတ်ချခဲ့ပါသည်အဲ့နောက်ပြိုင်ဘက်ရှာဘရှရက်ဝန်ကြီးချုပ်ဖြစ်လာခဲ့ပါသည်ကဘာတော်မှာ Monkey Box လို့ခေါ်တဲ့မျိုးကြောက်ယောဂါပို့ပြီးတော့အဖြစ်များလာနိုင်တယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါသည်ဒီသတင်းပတ်အတွင်းမှာနိုင်ငံဆက်တဲ့နိုင်ငံမှာမျိုးကြောက်ယောဂါရှိတဲ့အကြောင်းအတည်ပြုလူနာအယောက်100လောက်ရှိပြီးတော့တတိယရှိသူအယောက်30လောက်ရှိတဲ့အကြောင်း WHO ကပြောပါသည်နိုင်ငံတွေအတွက်ဒီယောဂါကူးစက်ပြန့်နှံ့မှုမဖြစ်အောင်ဘယ်လိုထိန်းချုပ်ရမလဲဆိုတာကိုနောက်ထပ်လမ်းညွှန်မှုတွေနဲ့အကြံပြုချက်တွေကိုလာမယ့်ရက်ပိုင်းတွေထုတ်ပြန်သွားမယ့်အကြောင်းကိုလည်း WHO ကပြောပါသည်ရရှိထားတဲ့သတင်းချက်လက်တွေအရယောဂါလက္ခဏာပြတဲ့သူနဲ့လူချင်းအနီးကပ်ထိတွေ့ဆက်ဆံမှုရှိတဲ့သူတွေကြားမှာလူချင်းချင်းကူးစက်မှုဖြစ်တယ်ဆိုပြီးတော့ WHO ကပြောပါသည်ယောက်ျောက်ယောဂဟာပုံမှန်အားဖြင့်ယောဂသိပ်ပြီးတော့ပြင်းထန်လေးမရှိဘဲနဲ့အာဖရိကအနောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာဖြစ်လေရှိတာပါဒီယောဂဟာအနည်းကနေထိုင်သူတွေကြားမှာကူးစက်တတ်တာကြောင့်တိကျခွဲနေရတဲ့တခုရေပတ်ဝန်းကျင်တန့်ရှင်းမှုလုံးချင်အားဖြင့်ယောဂကိုထိန်းချုပ်ကာကွယ်နိုင်မယ်လို့ယူဆထားကြပါတယ်ရှင်
ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမိုက်အသက်စေစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းကနေဒီမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်။မြမအေးကုလသမဂ္ဂလုံခြုံရေးကောင်စီကနေကြီးညာချက်ထုတ်ပြန်ဖို့အတွက်အစီအစဉ်ခဲ့ပေမဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုတွေကြောင့်အထမမြောက်ခဲ့ဘူးလို့တန်တမန်အတိုင်းဝန်ကိုကိုကပြီးတရင်တွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတည်းစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းကျုံ့ရတဲ့နိုင်ငံရေးပြဿနာတွေလက်နက်ကင်ပဋိပက္ခတွေနဲ့လူသားစာနာမှုအကျက်အသေးတွေကိုဖြေရှင်းနိုင်မှုရည်ရွယ်ပြီးဗြိတိန်ကဥဆောင်ပြုစုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းတွေကအတုံးနှုံးတွေကိုတရုတ်နဲ့ရုရှားတို့ကကန့်ကွက်ခဲ့ရတာနဲ့ကြီးညာချက်ထုတ်မဲ့အစီအစဉ်ပြက်ခဲ့ရတယ်လို့ပြောပါတယ်တိုက်ဆက်စီနဲ့ယူဘယ်ဒီမြို့မူလရန်ကြောင့်ပြစ်ခတ်မှုမှာတည်ဆုံသူ21ယောက်အတွက်ဒါဇင်နဲ့ချီတဲ့လူတွေစုဝေးပြီးတော့စနေနေ့ကအောက်မင့်စုတောင်းပွဲအခမ်းအနားကျင်းပခဲ့ကြပါတယ်။တည်ဆုံခဲ့ရတဲ့စရုတ်ထရန်ကကလေးငယ်19ဦးနဲ့ဆရာမ2ဦးဖြစ်တဲ့အင်မာဂါစီယာနဲ့အီဗန်မာလစ်တို့တက်ရည်စုပြီးလောကကတိုင်21တိုင်ကိုမြို့အုပ်ချုပ်ရေးယုံရှင်ပြင်ကရေပန်းအုပ်ခုမှာချထားခဲ့တာဖြစ်ပြီးတော့တင်းဦးဆရာကနေဥဆောင်ပြီးတော့ဝတ်ပြုစုတောင်းခဲ့ကြတာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကဒုံစက်ဒေတာရဲ့အဓိကရထားလမ်းဆောင်မျိုးဖြစ်တဲ့လိုင်မန်မျိုးကိုသိမ်းပိုက်လိုက်တယ်လို့ရုရှားစစ်တပ်ကနေကြေညာလိုက်ပါတယ်။လိုင်မန်နဲ့တိုက်ပြီးမဝေးတော့တဲ့ဒွန်ဘတ်စ်ဒေတာကအကြီးဆုံးမျိုးဖြစ်တဲ့ဆာဗီယာရိုဒုံစက်မျိုးရဲ့ကိုလည်းရုရှားတပ်တွေကအပြင်းထန်ထိုးစစ်ဆင်နေတာပါ။လူဟန်စ်ဒေတာရဲ့အုပ်ချုပ်ရေးမှူးကတော့ရုရှားတပ်တွေဟာအဲ့ဒီမျိုးတွေကိုတောင်ဝင်လာပြီလို့ပြောပါတယ်။တိရလင်္ကာနိုင်ငံမှာဆိုးဝါးလာနေတဲ့စီးပွားရေးအခြေအနေတွေကိုမကိန်းကွဲနိုင်တဲ့သမရကိုနှုတ်ထက်ပေးဖို့အတွက်တောင်းဆန်ဆန္ဒပြသူတွေကစနေနေ့ကသမရရုံနာကပ်ဖို့ကြိုးစားတာကိုရဲကမြေယိုဘုံတွေနဲ့ဖြုတ်ခွင်းခဲ့ပါတယ်။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ် LTF တို့ဖြစ်ပါတယ်ရှင်။ဒီဝေးမြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ဒီဝေးမြန်မာပိုင်းစီစဉ်ကိုအပိနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.